Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ်ဒီဇင်ဘာလ15ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 19.2532 နဲ့ line lat meter 190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ website နဲ့ Facebook စာမျက်နှာတွေကနေလည်းရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့တွဲဖက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမ္မာကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်တမောင်သားမှာဒီနေ့သတင်းတွေနဲ့မိတ်ဆက်ပေးပါစီဗျာ။စစ်ကောင်စီပေါ်ထပ်ဖိအားပေးမဲ့ခြေလှမ်းတွေကိုအမေရိကန်ကသုံးသပ်နေပါတယ်။စစ်ကောင်စီရဲ့တဘာဝဝင်ငွေတန်းငွေဝင်ငွေပေါ်ပိတ်ဆို့ရေးယူဖို့ Total Company ဝန်ထမ်းဟောင်းအမျိုးသမီးတူကတောင်းနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။ရာသီဥတုအပြောင်းလဲဆိုင်ရာကိစ္စတွေမှာတိုက်ပြည်သီးရိကရေးယူဆောင်ရွက်ချက်ရေးအတွက်အမေရိကန်ကပါဝင်လှုပ်ဆောင်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောလိုက်တဲ့သတင်းနဲ့အတူတခြားသတင်းတွေကိုလည်းဦးဝင်းမင်းနဲ့အတူတင်ဆက်သွားမှာပ
ါ ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရထိတန်းသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့စီးရေးတင်းမာမှုတွေရှိနေတဲ့ဇိုင်းနဲ့ရှမ်းပြည်တောင်ပိုင်းဘက်မှာစစ်ဘေးရှောင်တွေအခုညအရေးပေါ်လိုအပ်နေပါတယ်
ကိုစားဝင်နေရူသေးပါလူဒီလိုကြတော့ဟိုစောင်းလို့ပါလို့ပေါ့ဗျာဝိတ္တနေစီပါနေတယ်တို့လည်းပါတော့ပါတယ်တို့လည်းမပါကြဘူးရဲ့အဲ့လိုရုပ်ရည်ပြုဝင်လာပြီးတော့ဆက်ပြေးလာရပြီးတော့မပါလ
ဲစစ်ပေးဆောင်တွေကိုအကူအညီပေးသူတွေကပြောသွားတာပါဒီအကြောင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်မြန်မာစစ်ကောင်စီကိုနောက်ထပ်အရေးယူဖို့အမေရိကန်အနေနဲ့စမ်းစစ်သုံးသပ်နေတာအပါအဝင်ပြင်းပြင်းနဲ့၄ K ကော်မျိုးသက်နီးပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့တရင်စရရန်ကုန်ကတရင်ပေးဖို့ချက်တွေနဲ့ဒေါက်တာတန်းစောရဲ့လူလူနဲ့ကျမရဲ့ဦးကျော်တန်းစာရဲ့မြမအရေးသုံးသက်ချက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်စီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးမှာဖြစ်ပါတယ
်။မြမနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်နိုင်ရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုထပ်ပြီးဖိအားပေးနိုင်မဲ့ခြေလှမ်းတွေကိုသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရကလေ့လာသုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ
် I think it's going to be very important in the weeks and months ahead to look at what additional steps and measures we can take individually collectively
ကျောင်းပေါ်ကိုပြန်ရောက်နိုင်အောင်လူပုဂ္ဂိုလ်တူချင်းအနေနဲ့ရောအစုဖွဲ့လိုက်ပါထပ်ပြီးအရေးယူနိုင်မယ့်နည်းလမ်းတွေကိုရှာဖွေမှဖြစ်တဲ့အတွက်လာမယ့်သတင်းပတ်တွေကအလွန်အရေးကြီးတဲ့ကာလဖြစ်ပါလိမ့်မယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုသွားခဲ့တာပါဒါပြင်ရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာအာဏာပိုင်တွေဆက်ပြီးဖိနှိပ်နေတဲ့လောက်ရောက်ကိုလည်းဂျူနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တတ်မှတ်မလားဆိုတာကိုအမေရိကန်ဆိုးရွားကလေ့လာအလေးထားသုံးသပ်နေတယ်လို့လည်းပြောကြပါတယ်။အာဆီယံမူငါးချက်ကိုအကောင့်ထဲဖော်ဖို့လိုအပ်တယ်လို့လည်းသူကဆိုပါတယ်။အဲ့ဒီမူငါးချက်ကိုအကောင့်ထဲဖော်ရမှာကနဦးသားရောက်ဆွေးနွေးရမယ်။အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အသစ်ကို2022ခုနှစ်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံခြားရေးဝန်ကြီးဆောင်ဟောင်းကိုခန့်အပ်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီဇင်ဘာ15ရက်နေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။သူဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့မစ္စတာပတ်ဆောင်ဟောင်းကိုအာဆီယံဆိုင်ရာမြမကိုယ်စားလှယ်ဖြစ်ခန့်အပ်မယ်ကြောင်းဖနမ်မင်မြို့ဟိုတယ်တစ်ခုမှာကျင်းပတဲ့အာဆီယံဥက္ကဋ္ဌဖြစ်ကျန်းသက်စာကျိန်းစုပွဲမှာဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုသွားခဲ့တာဖြစ်ပါတယ်
။နိုင်ငံပိုင်ရေနံနဲ့တဘာဝတန်ငွေလုပ်ငန်းဟာမြမစစ်ကောင်စီရဲ့အဓိကဝန်ငွေလမ်းကြောင်းဖြစ်တာမို့ဒီလုပ်ငန်းကိုအရေးယူတံခတ်ဖို့လူခွင့်အဖွဲ့အစည်းတွေတက်ကြွလှရှာသူတွေကတောင်းဆိုလိုက်ကြပါတယ်။ရှင်းနယ်လုပ်ငန်းကဝန်ငွေတွေဟာမြန်မာစစ်ကောင်စီခေါဆောင်တွေစီရောက်သွားတယ်ဆိုပြီးပြင်သစ်ပိုင် Total စွန့်ရင်ကုမ္ပဏီမှလုပ်ခဲ့တဲ့ဝန်ထမ်းအထုက AP ကိုပြောပါတယ်။ဒီအတွက်စစ်အနာသိမ်းပြီးနောက်ပိုင်း Total ကုမ္ပဏီရုံးရှိဆန္ဒပြမှုမှသူပါဝင်ခဲ့ပြီးအဲဒီနောက်သတင်းပတ်သုံးပတ်ကြာအထင်းသိမ်းခံရကအလုတ်ပါထွက်ခဲ့ရတယ်လို့လုံခြုံရေးကြောင်အမည်မဖော်လိုတဲ့ဒီဝန်ထမ်းအမျိုးသမီးက AP ကိုပြောပါတယ်။မြန်မာစစ်တပ်အနေနဲ့အရွေးချယ်ခံရွေးကောက်ပွဲအနိုင်ရပါတီအစိုးရလက်ထက်ကနေဖရိုင်လာမှာအာဏာသိမ်းခဲ့ပြီးတိုင်းပြည်အဓိကဝန်ငွေဖြစ်ဒေါ်လာသန်းပေါင်းရာထောင်ချီနှစ်စင်ရတဲ့ဒီလုပ်ငန်းဝန်ငွေပန်ဆောက်တွေကွာသိမ်းယူခဲ့တယ်လို့ဒီဝန်ထမ်းဟောကဆိုပါတယ်ပြင်သစ်ပါတဲ့ EU ပါဝင်အနောက်နိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီပေါ်စီးပွားရေးတံခတ်ရည်ရွယ်မှုတွေလှုပ်လာခဲ့ရမှာပြီးခဲ့တဲ့တောက်ချာနေတုန်းကပဲ American ဘက်ကတံခတ်မှုတချို့ထပ်လုပ်ခဲ့ပေမဲ့ဒီရင်နံတဲ့သဘာဝတန်ငွေလုပ်ငန်းတွေတော့မပါသေးပါဘူးမြန်မာနိုင်ငံကနေရင်းနှီးတဲ့သဘာဝတန်ငွေ3ယူဆွဲသုံးဆွဲနေတဲ့ထိုင်းနိုင်ငံလိုမျိုးကနေအခုလိုဒဏ်ခတ်တာမျိုးမလုပ်လားသလိုနိုင်ငံတောင်ပိုင်းရတနာဒဏ်ငွေတိုက်မှာလုပ်နေတဲ့ Total ပါဝင်တခြားအနောက်နိုင်ငံ ရင်းနှီးတဲ့သဘောတန်ခွေကုမ္ပဏီတွေကလည်းဒီတန်ခတ်မှုမျိုးကိုမလိုလားဘူးလို့ AP ကဖော်ပြခဲ့ပါတယ်ခင
်ဗျ။ရာသီဥတုအပြောင်းလဲနဲ့ပတ်သက်ပြီးနိုင်ငံတွေကအရေးယူဆောင်ရွက်ဖို့ကိစ္စမှာအမေရိကန်နိုင်ငံကလည်းစိုးရိမ်ကောင်းပဲပါဝင်နေမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကမလေးရှားလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာအခုလိုပြောကြားလိုက်ပါတယ်
။ First of all, this is maybe the most powerful example of a challenge where we have to all be in this together.
ကျွန်တော်တို့အတူတကွဆောင်ရွက်ကြရမယ်အားကောင်းဆုံးစိတ်ခေါ်ချက်ဥပမာတရားဖြစ်ပါလိမ့်မယ်ဒီကနေ့စုပုံနေတဲ့ညဉ့်ညမ်းလေတုတွေကိုထုတ်လုပ်ခဲ့ရမှာအမေရိကန်ဟာသမိုင်းကြောင်းအရဆိုရင်အများဆုံးထုတ်လုပ်ခဲ့တာပါကမ္ဘာညဉ့်ညမ်းလေတုရဲ့15ရာခိုင်နှုန်းထုတ်လုပ်ခဲ့ပါတယ်တခြားတိုင်းပြည်တွေက85ရာခိုင်နှုန်းကိုထုတ်လုပ်ခဲ့ပါတယ်ဒါကြောင့်တခြားတိုင်းပြည်တွေကလည်းရာသီဥတုအပြောင်းလဲပေါ်မြင့်တင်အရေးယူဆောင်ရွက်လာကြရအောင်လုပ်ရမယ့်လုပ်ငန်းမှာကျွန်တော်တို့လည်းစုတူကောင်းပဲပါဝင်နေပါတယ်လို့ဘလင်ကန်ကပြောသွားတာဖြစ်ပါလေလူငယ်တွေနဲ့တွေ့ဆုံအမေးဖေပြုလို့ရမှာဘလင်ကန်ကမလေးရှားနိုင်ငံမှာအဲ့ဒီလိုပြောခဲ့တာဖြစ်ပါလေကိုရိုနာဗိုင်းရပ်စ်ကယောဂဘေးနဲ့နေထိုင်လုံးလုံးနိုင်လိမ့်မယ်လို့သူကအကောင်းမြင်ပြီးနောက်ဆုံးမှာတော့စီးပွားရေးနှလန်ထလာလိမ့်မယ်လို့လည်းသူကယုံကြည်တဲ့အကြောင်းပြောကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာမလေးရှားနိုင်ငံမှာအာရှရဲ့ဒုတိယခရီးဖြစ်ရောက်ရှိနေပြီးထိုင်းနိုင်ငံကိုဆက်လက်သွားဖို့ရှိပါတယ်
အမေရိကန်အနေနဲ့ပဲကဘာကြီးနဲ့ပြန်လက်တွဲသွားမယ်သဘောသမ္မတဂျိုးဘိုင်ဒန်ပြောပြီးစစ်ရေးအစားတန်တမာရေးအစားထုတ်လာချိန်မှာစိန်ခေါ်မှုတွေလည်းပေါ်လာနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်အမေရိကန်သားပထမဆိုတဲ့စကားရအောင်မှာတနိုင်ငံနဲ့သဘောသွားခဲ့ရကနေအခုအမေရိကန်ပြန်လာပါပြီဆိုတဲ့သမ္မတဘိုင်ဒန်ရဲ့စကားရအောင်မှာနိုင်ငံပေါင်းစုံသွားဖို့သဘောပြောင်းလာတာလို့သုံးသပ်နေပါတယ်။သမ္မတဘိုင်ဒန်ကအားကြီးတဲ့နိုင်ငံတွေအနေနဲ့အားနည်းတဲ့နိုင်ငံတွေပေါ်လွှမ်းမိုးဖို့ဘလို့ကြိုးပမ်းမှုကိုမဆိုမဟာမိတ်တွေနဲ့လက်တွဲတွန်းလှန်သွားမယ်။ဒါပေမဲ့စစ်အေးခေတ်ကာလအတွက်ကိုဥတီမာတော့မဟုတ်ပါဘူးလို့ဒီမိုကရေစီထိပ်သီးညီလာခံမှအတည်ရင်ပြောခဲ့ပါတယ်။ပြီးခဲ့တဲ့ဘက်ကအမေရိကန်ဥဆောင်ကျင်းပခဲ့တဲ့ဒီမိုကရေစီထိပ်သီးပွဲကိုတရုတ်နဲ့ရုရှားကိုမဖိတ်ပဲဒီမိုကရေစီနဲ့အာဏာရှင်ရဲ့စနစ်သဘောခွဲခြားလိုက်တာကြောင့်လိုအပ်တဲ့နိုင်ငံကပူးပေါင်းဆောင်ရွက်ရေးတွေကိုထိခိုက်နိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်။တချိန်တည်းမှာစီးရီးစာသံတမိတ်လမ်းကြောင်းအောက်မှာဩဂတ်စ်လတုန်းကအာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေဝရုံသုံးကားဆုတ်ခွာခဲ့ပြီးလူမှုရေးကတ်ကြောက်ရောက်လာတာကသမ္မတဘိုင်ဒန်ရဲ့ပထမဆုံးနိုင်ငံကြီးမူဝါဒကြာဆုံးမှုလို့သုံးသပ်သူတွေကထောက်ပြခဲ့ပါတယ်။ဒီစီးရီးရှော့ချမှုမူဝါဒကအရှိလေပိုင်းမှာလည်းဖြစ်လာနိုင်ချိန်မှာသမ္မတဟောင်းထရမ့်လက်ထက်နှုတ်ထွက်ခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ပြန်အသက်သွင်းနိုင်ဖို့ရုန်းကန်နေရတာအပြင်အစ္စရေးပါလက်စတိုင်းတင်းမာမှုလည်းကြုံနေရဆဲလို့သုံးသပ်သူတွေကဆက်ထောက်ပြနေကြပါတယ်ခင်ဗျ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1953ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖြိုရီကဗိုလ်ထုနေ့ညာပဲတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကဆိုးရလုပ်ငန်းတွေလည်းပတ်ဖို့ပေးသင့်ပေးတိုက်တာတွေဆက်ပေးနိုင်အောင်အစိုးရအသုံးစီကျွေးမီပမာဏတိုးရေးကိုအမေရိကအောက်လွှတ်တော်ကဒီနေ့မနေ့စောစောမှအတည်ပြုလိုက်ပါတယ်။အစိုးရရယူနိုင်တဲ့ကျွေးမီပမာဏတိုးရေးကိစ္စပါတီနီယာကြားလက်နေချီသဘောထားကွက်လွက်ခဲ့ပါတယ်။အခုလွှတ်တော်နေရာလုံးကအတည်ပြုလိုက်ပြီးမို့သမ္မတဂျိုးဘိုင်ဒန်ကဥပဒေဖြစ်လက်မှတ်ထိုးဖို့ပဲကြံတော့တာပါ။အောက်လွှတ်တော်မှာမဲခွဲဆုပ်ဖြတ်ရာမှာထောက်ခံမဲ221မဲကန့်ကွက်မဲ209မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးRepublican ဘက်ကအမတ်တူပဲ Democrat နဲ့ပေါင်းထောက်ခံခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Democrat အမတ်50ကထောက်ခံခဲ့ပြီး Republican အမတ်49ရောက်လုံးကကန့်ကွက်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရအစိုးရကြွေးမြေရယူနိုင်တဲ့ပမာဏကိုဒေါ်လာ 1.5 ထရီလီယံထပ်တိုးဖို့ဆုံးဖြတ်လိုက်တာပါ။ American အစိုးရလုပ်ငန်းဆောင်တာတွေအတွက်22ခုနှစ်ကြာကာလရွေးကောက်ပွဲတွေကျင်းပမဲ့အချိန်တွေနဲ့2023ခုနှစ်ထိလက်ပတ်နိုင်အောင်အသုံးစိတ်ခွင့်ပြုလိုက်တာလို့အထက်လွှတ်တော် Democrat ခေါင်းဆောင် Chuck Schumer ကပြောဆိုပါတယ်။
Omicron မျိုးကွဲသစ်ဟာ EU ဥရောပသမဂ္ဂနိုင်ငံတွေမှာတစ်လအတွင်းအဓိကကူးတဲ့ပိုးဖြစ်လာတော့မယ်လို့ EU ကော်မရှင်အကြီးအကဲကပြောလိုက်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယွန်က EU ဖွဲ့ဝင်နိုင်ငံများစွာမှာ Omicron ကြောင့်ရောအရင်မျိုးကွဲသစ် Delta ကြောင့်ပါကူးစက်မှုတွေမြင့်မားလာနေတယ်လို့မနေ့ကပြောလိုက်ပါတယ်။ဥရောပပါလီမန်မှာမေခွန်းပြောမှာဗွန်ဒါလီယွန်ကအခုမျိုးကွဲသစ် Omicron ဟာရှေ့လဇန်နဝါရီလလယ်လောက်ကြာရင်ဥရောပ28နိုင်ငံပါတဲ့ဥရောပအဖွဲ့ data တွေအဓိကအများဆုံးတွေ့တဲ့ပိုးမျိုးစားဖြစ်လာတော့မယ်လို့ပြောလိုက်တာပါ။ဒါပေမဲ့ EU ဥရောပသမဂ္ဂအနေနဲ့ဒီမျိုးကွဲသစ်ကိုရင်ဆိုင်ဖို့အသင့်ပြင်ထားပြီးပြီ လူရေစုပေါင်း 66.6 ရာခိုင်နှုန်းကျော်အရေးအတွက်အားဖြင့်တော့လူသန်းပေါင်း 300 ကျော်ကိုကိုဗစ်ကာကွယ်ဆေးအပြည့်နဲ့လူသန်းပေါင်း 62 သန်းကိုလည်းထပ်ဆောင်အားဖြင့်ကာကွယ်ဆေးတွေထိုးထားပြီလို့သူမကဆက်ပြောခဲ့ပါတယ်ခင
်ဗျ။ချမ်းသာတဲ့တိုင်းပြည်တွေက Omicron မျိုးကွဲဗိုင်းရပ်စ်အပေါ်ဆိုးရင်ကြတာကြောင့်သူတို့လူကြမဲ့ကာကွယ်ဆေးတွေကိုပြားထိတ်လိုက်ကြတဲ့အတွက်ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားကာကွယ်ဆေးရရှိတာမညီမညပုံမကြီးမားသွားနိုင်တယ်လို့ Vaccine Alliance Gavi ကကာကွယ်ဆေးမဟာမိတ် Gavi အဖွဲ့ကသတိပေးလိုက်ပါတယ်။ Gavi အဖွဲ့အကူလသမဂ္ဂကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးရရှိရေးကို COVAX အစီအစဉ်နဲ့ဆောင်ရွက်နေရမှာဥဆောင်စီယုံပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ Omicron Virus ကြောင့်တိုင်းပြည်တော်တော်များများအထိတ်အလန့်ဖြစ်ကြပါတယ်။ဒါကြောင့်ကာကွယ်ဆေးကိုအားဖြည့်ထပ်ထိုးကြတာအချိန်အားဖြည့်လည်းပို့ပြီးများနာကြပါတယ်လို့ကာဗီအဖွဲ့ရဲ့အမှုဆောင်ရရှိချုပ်ဒေါက်တာဆက်ပါကလီက AB သတင်းဌာနနဲ့အင်တာဗျူးမှာအင်္ဂါနေ့ကပြောကြားပါတယ်။သူကကာကွယ်ဆေးဒုတိယအလုံးပြင်တတိယအလုံးထိထိုးကြတာကိုရည်ညွှန်းပြောကြားခဲ့တာပါ။ကာကွယ်ဆေးအလုံးပေါင်းတန်းပေါင်း 1,000 ဖြန့်ပြီးရမှာ COVAX အစီအစဉ်ကတန်း 900 ပဲရရှိခဲ့ပါတယ်။အလူချင်းတွေကခုခါမှာလူဖို့ရှိတဲ့ကာကွယ်ဆေးတွေကိုမလူကြတော့တာလို့စတွေ့နေရပါပြီလို့သူကဆိုပါတယ်။ဝေဖန်သူတွေကတော့ကာဗီအဖွဲ့ဟာနိုင်ငံတွေရဲ့အမျိုးသားအကျိုးစီးပွားကိုရှော့တွက်ခဲ့တယ်လို့ဝေဖန်ကြပါတယ်
။ဟောင်ကောင်ကအထက်မြင့်မိုးမြော် World Trade Center အဆောက်အဦကြီးမှာမိလောင်မှုကြီးဖြစ်ပြီးလူတွေပိတ်မိအနည်းဆုံး12ဦးဒဏ်ရာရတာပါတယ်။ရာဂနန်းတွေနဲ့ခြေတဲ့လူတွေဟာ38ထပ်ပါတီကမ္ဘာကွန်တွေအဆောက်အဦကြီးရဲ့ထိပ်ပိုင်းမှာပိတ်မိနေတာကိုကယ်ဆယ်ရေးသမားတွေအမြန်ရောက်ပြီးမီးလဲညှိကယ်ဆယ်ရေးတွေလုပ်ပေးခဲ့ကြပါတယ်။ဟောင်ကောင်ကနာမည်ကြီးဈေးဝယ်ရက်ကွက် Gloucester လမ်းပေါ်ရှိမော်ဈေးဆိုင်ကြီးတွေနဲ့ရုံးတွေဖွင့်ထားတဲ့ဒီအဆောက်အဦကြီးမှာဒီနေ့နေ့လည်းကမိဆာလောင်ခဲ့တာလို့အစိုးရရရှိတွေကဆိုပါလေဒဏ်ရာရတာတဲ့ဆန်သူကိုလည်းစိတ်ယုံပို့ထားပြီးပြီလို့ဒီအစိုးရရရှိတွေကဆိုပါလေမိသက်တပ်ဖွဲ့အနေနဲ့ဂျက်လီယန်နစီးနဲ့အသက်ရှူဆန်တဲ့ကယ်ဆယ်ဖွဲ့နှစ်ဖွဲ့ဆေးလုပ်ပြီးကူညီပေးနေတယ်လို့လည်းဒီရရှိတွေကဆက်ပြောပါလေလူပေါင်း300ကိုလည်းအဆောက်အဦထိတ်ဆုံးကိုရွှေ့ပေးထားပြီးဆက်လက်ကယ်ဆယ်ဖို့လုပ်နေတယ်လို့ဟောင်ကောင်ရဲတွေကဆိုနေချိန်မှာဆယ်ကနန်းတွေနဲ့ခြေသူတွေကလည်း၅တက်ကလျာပြင်ကွက်ကိုခုံချပြီးစောင့်ဆိုင်နေကြပါတယ်ဒီဟောင်ကောင်ဝါထရီစင်တာတွေကလည်းမီးခိုးလုံးထူထပ်စွာထွက်လာခဲ့ပြီးအဆောက်အဦတွင်ပုံရိပ်တွေမှာလည်းမီးခိုးတွေဥပါစားတော့ဆိုင်တဲ့လှေကားတွေကိုကောင်းကောင်းမတွေ့ရတော့ပါဘူးခင်ဗျာ
။နောက်ဆုံးရသတင်းတွေကိုဦးတင်မောင်သားနဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အရေးဆုံးတော့မြန်မာစစ်ကောင်စီကိုနောက်ထပ်အရေးယူဖို့စမ်းစစ်သုံးသပ်နေရဲဆိုတဲ့အကြောင်းပြောပြပေးချင်ပါတယ်။မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့အတွက်မြန်မာစစ်ကောင်စီကိုဘလို့ထပ်ပြီးဖိအားပေးနိုင်မလဲဆိုတာတွေအမေရိကန်ပြည်ထောင်စုအနေနဲ့စမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်။မလေးရှားနိုင်ငံရောက်စဉ်မလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါ။ဒီအကြောင်းကိုတားညွန့်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆယ်လကြာတဲ့အချိန်မှာအစုပြုံလိုက်ဖမ်းဆီးမှုတွေစစ်နာပြသူတွေကိုအကြမ်းဖက်မှုတွေနဲ့အခြေအနေတွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်လျက်လည်းရှိပါတယ်။နောက်ထပ်ဘယ်လိုမျိုးအရေးယူဆောင်ရွက်နိုင်မလဲ၊ဘယ်လိုခြေလှမ်းတွေနဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မလဲဆိုတာတွေကိုစမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာဆီယံ၃နိုင်ငံခီးစဉ်ဖြစ်တဲ့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာမလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပူးတွဲသင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားတာဖြစ်ပါတယ
်။ I think it's going to be very important in the weeks and months ahead.to look at what
below now that low nine a year name le so ra dui ha chi la mae tadin bat dui chi la mae la dui ma a ye ji la mae the ma de a chin tha dui lut pho a cha phat mu dui yat pho lu tha chin sa na mu a ku ni dui pu pe nai pho sa da dui a ba we myama nai ngan democracy lan chang paw pyan yauk la pho sit tat ko ta nai ngan chin a ya yo su pi do ba a ye yu phi a pe ja ya ma ba
မြန်မာနိုင်ငံအတွက်နိုင်ငံပိုင်ရည်နံတဲ့သဘောတန့်ွေလုပ်ငန်းပိုင်းကိုအရေးယူတံခတ်ဖို့ရရှိလာလို့သတင်းတောက်တွေကမေးမြန်းချက်ကိုတော့သူကတည်းဖြည့်ဆုပ်ခဲ့ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုတူးချင်းပြစ်မှတ်ထားတံခတ်အရေးယူမှုတွေလုပ်ထားလို့ပို့ပြီးတော့ပြင်းထန်အသေးစိတ်ကြတဲ့အရေးယူမှုတွေအတွက် Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုလည်းလွှတ်တော်မှာတင်ပြထားတာရှိပါတယ်။လူခွင့်ရေးလှုပ်ရှားသူတွေဘက်ကတော့ရည်နံတဲ့တန့်ွေလုပ်ငန်းအပါအဝင်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပါအရေးယူဖို့တောင်းဆိုထားကြတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တနင်္ဂနွေချင်းအရမြန်မာစစ်တပ်ကိုဖိအားပေးအရေးယူတာတွေရှိနေတယ်လို့တစ်ဖက်မှာကုလသမဂ္ဂအပါအဝင်နိုင်ငံစုံနဲ့တွဲပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးတာတွေလည်းရှိပါတယ်။မြန်မာနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံထားပြီးတော့ဒီအတိုင်းမြန်မာနိုင်ငံကဆောင်ရွက်ဖို့ကိုလည်းတွန်းအားပေးနေတာပါ။အ အာဆီယံအနေနဲ့လည်းမြန်မာနဲ့ပတ်သက်ပြီးတော့ဘယ်လိုကိုင်တွယ်မလဲဆိုတာကိုစမ်းစစ်ကြရလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တယ်လို့ AP ကရေးပါတယ်။အာဆီယံအခြေခံမူဝါဒမှာနိုင်ငံအချင်းချင်းကြားဝင်ရောက်ဆက်ဖက်မှုတွေမလုပ်ရဆိုတာရှိပေမဲ့လည်းအခုမြန်မာနိုင်ငံအရေးကိစ္စမှာတော့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနိုင်ငံတို့ဘက်ကအတော်လေးတက်တက်ကြွရှိနေတာပါ။မြန်မာနိုင်ငံအတွင်း2018ခုနှစ်ကဖြစ်ခဲ့တဲ့ရွန်ဂျာရီပေါ်အကြမ်းဖက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်ဆွေကနေပြီးတော့တတ်မှတ်ဖို့အမေရိကန်လွှတ်တော်မှတချို့ကတောင်းဆိုနေတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့အခုသတင်းစာရှင်းလင်းပွဲမှာမေးမြန်းတော့ဒါကိုအမေရိကန်ဆွေအနေနဲ့အလေးနဲ့ထားပြီးစဉ်းစားနေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကဖြေပါတယ်
။ The long and short of it is we have to look at what additional steps, measures could be taken.try to move things in a better direction.
မနိုင်ငံကိုဘာတွေအရေးယူဆောင်ရွက်နိုင်မလဲဆိုတာနဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့မဖြစ်ခဲ့ဟုတ်ဟုတ်ဆိုတာတွေကိုဆုံးဖြတ်နိုင်ဖို့အတွက်စမ်းစစ်ဆောင်ရွက်တာတွေကိုတက်တက်ကြွကြွဆက်လုပ်နေပါတယ်
။အာဆီယံနဲ့အမေရိကန်ပြည်သူ့ကြားထိပ်သီးဆွေးနွေးပွဲလုပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားတယ်လို့လည်းသိရပါတယ်။ဒါနဲ့ပတ်သက်လို့လာမယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲမှာဆွေးနွေးဖို့ရှိတယ်လို့ပဲမြန်မာနိုင်ငံကိစ္စဟာလေအာဆီယံဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်
။ invitation I'm sure ASEAN leaders would like to
သမ္မတဘိုင်ဒန်ရဲ့ဖိတ်ခေါ်ချက်ကိုကျေးဇူးတင်ပါတယ်။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကောင်းဆောင်တွေပါဝင်ကြမယ်ဆိုတာသိကြပါတယ်။ဇန်နဝါရီ19ရက်နေ့ကမ္ဘောဒီးယားမှာလုပ်မယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲမှာလည်းတေချာပေါက်ဆွေးနွေးမှာပါ။ဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့ရည်တိကျတွေကိုတော့အသေးစိတ်သိရဖို့စောင့်နေတော့မှာ။ဒါပေမဲ့အတွင်းအမှုပြောရဆိုရင်တော့မြန်မာနိုင်ငံကိစ္စ၊ကပ်ဘေးလွန်ပြန်လည်နယ်လန်ထရီကိစ္စ၊ကုန်သွေးကိစ္စနဲ့အာဆီယံနဲ့အမေရိကန်အကြားပြည်သူချင်းချင်းဆက်ဆံရေးကိစ္စတွေကတော့ဆွေးနွေးပွဲမှာပါလာနိုင်ပွဲရှိပါတယ်
။ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရောအာဆီယံနဲ့အခြားနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေမှာပါအာဆီယံဘက်ကမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ပဲချမ်းလှမ်းထားခဲ့ပါတယ်။ဒီကိစ္စအပေါ်မှာလည်းလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကလူလားပုံမရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိစ္စဖြစ်တာမို့လို့ဝင်ရောက်ဆွတ်ဖက်တယ်လို့မြင်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုအာဆီယံ၃နိုင်ငံခီးစဉ်အတွင်းမှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးတော့မလေးရှားနိုင်ငံကိုအခုရောက်နေတာပါ။ဒါပြီးတော့မြန်မာအင်းနီးချင်းထိုင်းနိုင်ငံကိုတွားဖို့ရှိပါတယ်။အင်ဒိုနီးရှားနိုင်ငံရောက်စင်မှာလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာရေးအတွက်မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုယ်တိုင်ကိုပြပြပေးခဲ့တာပါနောက်ပိုင်းမှာမြန်မာနိုင်ငံဆိုင်ရာသတင်းပြပွက်ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်တရိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီကိုလာတွယ်ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကကလပ်စီမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင်ကြတော့မဖြစ်ပါဘူးဒါပေမဲ့ကလပ်စီကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ခင်းနဲ့နည်းနည်းလွဲသွားတာ၊ဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မှာရင်မှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကျပိုးပြော်အဝင်ခွင်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်၊တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ဖိုင်စပိုတားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုဟိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးကရင်ပြည်နယ်၄ KG မြို့တစ်အနီးမှာပြစ်ခတ်တိုက်ပွဲခိုင်မှုဖြစ်ပွားတဲ့တဲ့ရင်ကိုပြောပြပေးပါမယ်။ KNP နဲ့မြားရီခရိုင်ထဲမှာရှိတဲ့ KNU တပ်မဟာ6ထိန်းချုပ်ထားတဲ့၄ KG မြို့တင်မှာအင်္ဂါနေ့တုန်းကလွှတ်တော်အမတ်တအုပ်အပါဝင်တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ဖမ်းဆီးပြီးခလာရ960ကတက်ဆွဲထားတာကြောင့်ဒီကနေ့မှာတော့နှစ်ဖက်လက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင်
။ KNP နဲ့မြားရီခရိုင်ထဲက ညဉ့်ညံ့ရဲ့မြို့သစ်အဖြစ်တည်ဆောက်ထားတဲ့လေးကေကောမြို့သစ်ထဲကိုစစ်ကောင်စီတပ်တွေက9ကြိမ်ထက်မနည်းဝေရောက်လာခဲ့ပြီးတဲ့နောက်မနေ့ကတော့လွှတ်တော်အမတ်တို့ပါဝင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးသွားခဲ့တာပါဒီအတွက်သူတို့ကိုပြန်ပေးဖို့တောင်းဆိုရာကနေ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလေးကေကောမှာရှိတဲ့ကုစောမွန်က VOA ကိုပြောပြပါတယ်
ဒီမနေ့ကအရင်7နာရီ7မိနစ်မှာပဲအစပြစ်တယ်။သူတို့နေရာယူထားတဲ့ကျွန်တော်တို့ပန်းချံပေါ့နော်။ပန်းချံဆိုတာဒီ white ground ပန်းချံမှာသူတို့နေရာယူထားတယ်။အဲ့ဒီအပေါ်ကနေပြီးတော့အစပြစ်တယ်။အစပြစ်တဲ့အချိန်ကတောင်းဆိုတယ်။ဖမ်းထားတဲ့လူတွေကိုလွှတ်ပေးဖို့တောင်းဆိုတယ်။လွှတ်ပေးဖို့တောင်းဆိုတာဟုတ်သူတို့ကမလွှတ်ပေးမလွှတ်ပေးတော့ဟိုကဝိုင်းလာတယ်ဝိုင်းလာတော့ဒီမိကမနေညံ့နေရရရတော့အဥစ္စာပြစ်နေပြီ။7နာရီ7မိနစ်လောက်ဆိုတာအစပြစ်တာ။ပြန်ရသပြတယ်ဒီဒီဘွားဒီဘန်းရံဒီဘွားအနောက်တော်မှာဂုံကုံရှိတယ်အဲ့ဒီဂုံကိုအကင်းကြီးကယူလာလိုက်တယ်ဟုတ်ကဲ့သူတို့အခုခံပြစ်နေတော့ဦးတင်ကဘောပြစ်နေတော့ဟို6ယောက်ကြာတယ်ဆိုတယ်6ယောက်ကြာတယ်အရာရှိ2ယောက်ပါတယ
်လေးကေကောထဲမှာပြစ်ခတ်မှုတွေဖြစ်နေတာတွေအနီးတစ်ဝိုက်ကိုလည်းလက်နဲ့ကြီးတွေကြာတဲ့အတွက်ဒေသခံကြီးရွာတွေကလူတွေလည်းနှီးဆက်ရာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့တချို့လည်းညကလေးကထွက်ပြေးနေကြရတယ်ဆိုပြီးနောက်ထပ်ဒေသခံတဦးကလည်းဆိုပါတယ်
ဒီလေကကောမှာဒီဒီသက်ကံပြည်သူအား3000လောက်ရှိတယ်တခြားရှိပြောင်းလာတဲ့လူတွေလည်း1000ကျော်2000လောက်ရှိတယ်ဆိုတော့အင်အား4000ကျော်လောက်ကအများကြီးကတော့တော်ရရောက်တယ်ညာပိုင်းကလေးကညာ7နာရီနောက်ပိုင်းကလေးကတော်ထဲမှာအကုန်လုံးရှိပြောင်းပြီးနေကြတယ်မင်းညာတွေတောက်လျှောက်ရှိပြောင်းတယ်အခုကိုအကုန်လုံးနေရအိမ်အိမ်ဆွတ်ခွာပြီးတော့အကုန်ပြေးက
ြဖန်စီခံနိုင်ရသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းခဲ့ရမှာတော့ဒေသခံကအခုလိုပြောပြပါတယ်
စကားသာဖမ်းသွားတဲ့လူရဲ့အခြေအနေကတော့မင်းကညနေပိုင်းမှာသူရောက်ဒီကောကားနဲ့ခေါ်သွားပြီးကြားတယ်ဗ
ျဒီကနေ့ညနေပိုင်းမှာတော့စစ်ကောင်စီဘက်ကပြန်လည်ဆုတ်ခွာဖို့အတွက်နှစ်ဖက်ညှိနှိုင်းနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒီသတင်းကိုအတည်ပြုနိုင်ဖို့အတွက် KNU ဘက်ကိုရောစစ်ကောင်စီဘက်ကိုရောဆက်သွယ်လို့မရခဲ့ပါဘူး KNU နဲ့မြန်မာအစိုးရအပြစ်ခတ်ရက်ဆဲပြီးငြင်းငြင်းရရယူထားခြင်းကရင်ဒုက္ခသည်တွေနေရပြန်တဲ့အခါမှာထားဖို့အတွက်လေးကေကောမြို့တစ်ကိုဂျပန်နိုင်ငံက Nippon Foundation ရဲ့အကူအညီနဲ့တည်ဆောက်ထားတာဖြစ်ပါတယ်လေးကေကောမြို့တစ်ရဲ့လုံခြုံရေးကို KNU ကတာဝန်ယူထားတာ6နှစ်ကျော်ရှိပြီဖြစ်ပါရဲ့ရှင်
မအေးမှာပြောပြပေးခဲ့တာပါ KNU နဲ့ 4K ကမြို့မှာရှိတဲ့မြန်မာစစ်တပ်ကြားနေလေပိုင်းမှာတိုက်ပွဲတွေညှိတက်ခဲ့ပေမဲ့ညနေ6နာရီကျော်လောက်မှာတော့ပြစ်ခတ်တံတွေပြန်ကြားနေရတယ်လို့အနီနာပဝင်စင်ကပြောပါတယ်အခုဆက်ပြီးတော့စစ်ကောင်စီနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံတဲ့သတင်းကိုလည်းပြောပြချင်ပါသေးတယ်စစ်ကောင်စီရဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးရေးကော်မတီနဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီကနေ့မိုင်းလားမြို့မှာတွေ့ဆုံနေပါတယ်။လက်နက်ကိုင်အဖွဲ့9ဖွဲ့တွေက6ဖွဲ့ဆွေးနွေးပွဲတက်ရောက်ခဲ့ပြီးဘာတွေဆွေးနွေးတယ်ဆိုတာကိုသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုစုံဝင်းလိုင်ကပြောပြပေးပါမရှင်။
စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ဆွေးနွေးဖို့ဖိတ်ကြားခဲ့ပေမဲ့ဆွေးနွေးပွဲကို6ဖွဲ့သာတက်ရောက်နိုင်ခဲ့ပါတယ်။6ဖွဲ့လုံးနဲ့ဆွေးနွေးခဲ့သလိုတစ်ဖွဲ့ချင်းအလိုက်လဲဆွေးနွေးနေတယ်လို့စစ်ကောင်စီရဲ့ပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ဆွေးနွေးတာကတော့6ဖွဲ့နဲ့ဆွေးနွေးတယ်။မနေ့ပိုင်းမှာ6ဖွဲ့နဲ့ဆွေးနွေးတယ်။အခုညနေပိုင်းမှာလည်းဆက်လက်ဆွေးနွေးသေးပဲရှိတယ်။ညနေ3နာရီခန့်ကတော့အဲ6ဖွဲ့မှာကျွန်တော်တဖွဲ့ချင်းစီနဲ့ထပ်ပြီးဆွေးနွေးနေရဆိုတာကသိရပါသေးတယ်။အသေးလေးချက်လက်တင်းချက်လက်တော့ကျွန်တော်လည်းပြောလို့မရသေးပါဘူး။အကြိမ်အဖွဲ့ကတော့မတက်ဘူးလို့သိရပါတယ်ဗျ။ဟုတ်ကဲ့
။ဆွေးနွေးပွဲဟာဒီနေ့မပြည့်ပြတ်ဘူးဆိုရင်မနေ့ဖြာမှာဆက်လက်ဆွေးနွေးပွဲရှိကြောင်းလည်းပြောပါတယ်။ကချင်လူမျိုးရေးအဖွဲ့ KIA မတက်ရောက်ဖြစ်တာနဲ့ပတ်သက်လို့ KIA ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ကျွန်တော်မတက်ဘူးဆိုတာလည်းပြောချပါတယ်။ကျွန်တော်ဘူးကော်မတီကလည်းဘာမှညှိတာမရှိဘူး။မတက်ဘူးဆိုတာလည်းပြောချပါတယ်။
FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာ UWSA ဝ NDAA မိုင်းလာ SSA ရှမ်းပြည်တပ်မတော်မြောက်ပိုင်း MNDAA ကိုကန့် TNLA တောင်ပလောင် AA ရခိုင်နဲ့ KIA ကချင်းစတဲ့ခုနှစ်ဖွဲ့ပွားဝင်တာဖြစ်ပါတယ်ဝန်ဟိုင်းအဖွဲ့လိုလူသိများတဲ့ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကတော့မိုင်းလာမှာရှိတဲ့သူတို့အဖွဲ့ကလေလာသူအဖြစ်တက်ရောက်ခဲ့ပြီးဆွေးနွေးတာတွေကိုအသေးစိတ်မသိရသေးကြောင်းပြောပါတယ်ဒီနေ့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာဟာ2022ခုနှစ်မှာကြာရောက်မဲ့85နှစ်မြောက်ဆင်ရတုပြည်တော်စုနှစ်အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးချက်ဆောင်ရွက်ဖို့ဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ဒီဆွေးနွေးပွဲမတိုင်မီဒီဇင်ဘာလ23ရက်နေ့ကတော့စစ်ကောင်စီတပ်တွေနဲ့ FNCC အဖွဲ့ MNDAA ကိုကန့်တပ်တွေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးလေကြောင်းကပါတက်ခိုက်တာတွေရှိခဲ့ပါတယ် ဒီကနေ့မှာလဲကင်းပြင်းတဲ့မြဝတီမြို့အနီးနားမှာလေကေကောမြို့တင်မှာစစ်ကောင်စီတပ်တွေနဲ့ KNU အကြတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပြပြပေးခဲ့တဲ့စစ်ကောင်စီနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံတဲ့အကြောင်းဖြစ်ပါတယ်။အခုအခါတော့ရှမ်းပြည်တောင်ပိုင်းနဲ့စကိုင်းဘက်ကဒုက္ခသည်တွေအခုကြီးအရေးပေါ်လိုအပ်နေတဲ့အကြောင်းလဲကြည့်ကြရအောင်ပါ။စီရဲတင်မာမှုတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြေဖေကုံနဲ့စကိုင်းတိုင်းရင်းမပင်တွေကနေရက်ကနေတိမ့်ဆောင်နေရတဲ့စစ်ဘေးရှောင်တွေဟာဇာနရိခာနဲ့အဝိအစားဆောင်းစေဝါနဲ့ကျမ်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေရှိနေတယ်လို့စစ်ဘေးရှောင်အကူအညီပေးသူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုနားလည်ပြောပြပေးပါရှင်။
စီရဲတင်မမှုရှိနေတဲ့စကိုင်းတိုင်းရင်းမပင်မြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်ဖဲခုံမြို့နယ်တွေမှာအနေရက်ကနေတိမ်းရှောင်နေရတဲ့ဒေသခံတွေတောင်းနေချီရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရင်းမပင်မြို့နယ်အရှိချမ်းမှာစစ်ဘေးရှောင်ပြည်သူ 9,000 ကျော်ရှိနေပြီးတော့အစားအသောက်စေဝါနဲ့အဝတ်အထည်စောင့်တွေအကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာတမန်တလင်းပေါ်မှာမိုးကခင်အိပ်ရပြီးတော့ကြက်ကြက်တဲတဲနဲ့မျှဝေစားတောက်နေရတာလို့ပြောပါတယ်။စာတင်ကျောင်းတွေ၊ဘုံကြီးကျောင်းတွေလိုယာယီနေရာတွေမှာနေနေကြရတာပါ။
ကျေကျေရတော့စာဝင်နေရသူစေဝါသူပြီးတော့ဟိုစောင်းလို့ပါလို့ဗျာဝိတ္တလေးတွေပါလေတချို့လည်းပါတော့ပါတယ်ဆိုတော့တချို့လည်းမပါကြဘူးရဲ့အဲ့လိုရုပ်တည်းကြည့်ဝင်လာဆိုတော့ဖက်ကြည့်လာရဆိုတော့မပါလည်းကြဘူးရဲ့တချို့ကြလဲရှားရနာလာလေးတွေရှိတာဗျာအေးတော့တမန်တင်လို့ဆိုတော့ကျွန်တော်ကအောက်ကကိုစောလေးပါလို့ပါတော့ကျတော့အခင်ကကိုစောမပါတဲ့ခါကျမိုးကလည်းဆိုတော့အေးတော့နည်းနည်းပြန်ပြီးတော့ဟိုလေးချက်တာလို့ပါလို့ဆိုကြနည်းနည်းပြန်ကြည့်တာဗျာတမန်တင်မှမိုးကလည်းခင်းပြီးတော့အေးရတာ
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်မှာလည်းစစ်ဘေးရှောင်ပြည်သူတွေ 9,000 လောက်ရှိပါတယ်။လက်ရှိအချိန်ထိမိုးပြဲမြို့နယ်တစ်ဝိုက်မှာတိုက်ပွဲအခြေအနေငြိမ်နေတာကြောင့်နေရပ်ပြန်သူတွေလည်းရှိနေပါတယ်။လက်ရှိရာယီစခါမှာစစ်ရှောင်ပြည်သူ 1,100 လောက်ကျန်နေပြီးတော့နာစီချောင်းဆိုးဝမ်းပြက်ဝမ်းလျှော်သူတွေစေဝါအကူအညီလည်းလိုအပ်နေတယ်လို့စစ်ရှောင်ကော်မတီဝင်တို့ကပြောပါတယ်။
ကျွန်တော်တို့တစ်ခေါက်တစ်ခေါက်ဒီခေတ်ကမှရေတော့ဆောက်မှုတွေအဲလက်သေးတဲ့ကုန်နာတွေဈေးလိုက်ပြီးဒီကြီးက400 500ဝန်းကျင်လောက်ရှိတာပေါ့ကလေးငယ်တွေပေါ့နော်ဒီကလေးလက်သားအရွယ်တွေဒါဝမ်းစောအဆက်မပြတ်ဝမ်းစောတာတွေအဲ့လိုတွေပေါ့နော်နောက်ပြီးတက်ကြီးပိုင်းတွေခါကျတော့ဒီသေးတမားတွေလည်းတော်တော်များတယ်နောက်ကလေးခါကျတော့ဝမ်းစောတာတွေပေါ့နော်လူကြီးခါကျတော့နာစီနာစီချောင်းသေးတွေပေါ့နော်ဒါနဲ့ဒီကူပြီးအပိုင်းသေးတော့မလောက်ဆောင်ပေးနိုင်လို့ပေါ့နော်
အဖျားဝင်ပြီးတော့နာမကျန်းသူတွေကိုတော့ကိုဗစ်ရှိမှရှိမစစ်ဆေးနိုင်သေးဘူးလို့လည်းပြောပါရယ်ဖဲခုံမြို့နယ်ထဲမှာတော့ကြားပြင်းနယ်လိုက်ကုန်းနဲ့ဒီမော့ဆိုမြို့နယ်ကရွာသားတွေလည်းတင်းရှောင်လာကြပြီးစုစုပေါင်းစစ်ဘေးရှောင်ပြည်သူ 2,000 ကျော်ရှိတယ်လို့စစ်ဘေးရှောင်အကူအညီပေးသူတို့ကပြောပါရယ်လက်ရှိချိန်မှာတိုက်ပွဲအခြေအနေတည်ငြိမ်နေပြီးဆောင်းနှင်းကာလအေးလာတာကြောင့်စစ်ဘေးရှောင်ပြည်သူတွေနေရပြန်ကြပြီးတော့စခန်းထဲမှာလူဦးရေ 6,000 လောက်သာကျန်ရှိနေတယ်လို့လည်းပြောပါရယ်သူတို့အတွက်ကျမရဲ့စောင့်ရှောက်မှုတွေဆေးဝါးဆန္ဒရိတ်ခါတွေလိုအပ်ချက်ရှိတယ်လို့လည်းစစ်ဘေးရှောင်အကူအညီပေးသူတို့ကပြောပါတယ
်အခက်ခဲကတော့ကုလက်ရှိအတူတို့ရဲ့ဟိုပါဘောဒီကျမရဲ့စောင့်ရှောက်မှုပြီးတော့ကလေးတငယ်တွေရဲ့ပညာရေးပေါ့အဲ့ဒီဥစ္စာလိုအပ်တယ်ပြီးတော့မှရိတ်ခါအပိုင်းပြောရမယ်ဆိုလို့ရှင်ကျွန်တော်တို့ကုံချောက်သားပေးခောက်ဆွဲချောက်အဲ့ဒါတွေကအရင်လိုအပ်တယ်ဈေးပြီးပစ္စည်းတွေဝယ်ယူလို့လည်းမရတော့မှလို့လည်းမရတော့အဲ့လိုမျိုးဖြစ်
ပြည်ခရဲ့နိုဝင်ဘာလကဖဲခုံရာရီစစ်ဘေးရှောင်စခန်းတစ်ခုမှာစစ်ဘေးရှောင်ပြည်သူအယောက်တရာကိုကိုဗစ်ဆစ်ဆေးရမှာတော့82ဦးလောက်ကိုဗစ်ရောဂါပိုးတွေ့ခဲ့တယ်လို့ပြောပါရယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုတွေဆေးဝါးလိုအပ်ချက်တွေများလာပြီးနောက်ပိုင်းမှာတော့ရောဂါပိုးမစစ်ပေးတော့ဘူးလို့လည်းပြောပါရယ်။
ကိုဗစ်ဖြစ်တာကြတော့ကျွန်တော်တို့ဒီနောက်ပိုင်းကမစစ်နိုင်တော့မစစ်ပေးတော့ဘူးပေါ့နော်။ဒီတော့ကလည်းကျွန်တော်တို့ဒီစခန်းတစ်ခုမှာကလေးကိုစာတင်ပေးရင်းနဲ့ပဲကလေးတယောက်ကအဲ့လိုမျိုး positive ထွက်သွားတဲ့မျိုးပေါ့။အဲပုံစံမျိုးစစ်လိုက်ရင်တော့ပေါ်လာပြီးရှိတယ်။တို့ပေမဲ့လည်းနောက်ဆက်တွဲကြတနာကကျွန်တော်တို့မလုပ်ပေးနိုင်ဘူးပေါ့။မကူညီပေးနိုင်တဲ့ဘူးဖြစ်တဲ့အတွက်မစစ်တော့ပဲဒီတိုင်းပဲထားလိုက်တာများတယ်။အရင်တစ်ခေါက်ဆိုစခန်းတစ်ခုအယောက်တရာစစ်တာ80ကျော်80နှစ်ယောက်ထိpositive ထွက်တယ်ကြ။နောက်ပိုင်းတော့ကျွန်တော်တို့မသိတော့ဘယ်တော့ထိချိတယ်လက်ရှိအချိန်ထိရောဘယ်တော့ထိချိလဲဆိုတာကျွန်တော်တို့လည်းမသိဘူးကြ
။စစ်ဘေးရှောင်ပြည်သူတွေဟာဒေသအခြေအနေညံ့ရင်ရွာကိုပြန်လာလိုက်ပြန်ပြေးလိုက်တဲ့အနေစင်းရဲ့အစားစင်းရဲ့ဒုက္ခအမျိုးမျိုးကြုံနေရတာလို့ဒေသခံတွေကပြောဆိုကြပါတယ်။စစ်ဘေးရှောင်တာရက်ကြာလာတာနဲ့အမျှအစားအသောက်နဲ့ဆေးဝါးလိုအပ်ချက်တွေကအထူးကအခက်အခဲဖြစ်နေတယ်လို့လည်းပြောပါတယ်။
နံလာပြောပြပေးခဲ့တာပါဗုဒ္ဓဘူးညာရဲ့သတင်းပြပချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓဘူးညာတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဥကျော်စန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရဏရဲ့အားကစားခဏစရဲအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ခုဆက်ပြီးတော့ဗိုလ်တပူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဗိုလ်တပူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပဏိအမှုဇီဝဆေးရင်ပါမှုကကျမ်းမာရေးအတွက်အထူးသတိထားရမယ့်အန္တရာယ်ဖြစ်ပါတယ်။ဒါကြောင့်ဆေးရင်ပါမှုမဖြစ်အောင်ပဏိအမှုစီဝမလိုအပ်ပဲမတုံ့ဆွဲဖို့ကာကွယ်တဲ့နေရာမှာတာဝန်ရှိတဲ့သူအသီးသီးကဘလို့လိုက်နာဆောင်လှုပ်ဆောင်တင်ပါတယ်လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန့်စော်တင်ပြပေးထားပါရရှင
်ပဏိအမှုစီဝဆေးရင်ပါမှုဖြစ်ပေါ်လာခြင်းဟာပရိနုဇီဝဆေးဝါးတွေကိုလဲမှားစွာအသုံးပြုမှုကြောင့်ဖြစ်ပေါ်လာရခြင်းဖြစ်တယ်လို့ချွန်ချင်သူတွေကပြောကြပါဗျ။ပရိနုဇီဝဆေးရင်ပါမှုမဖြစ်အောင်ကာကွယ်ဖို့အတွက်လိုင်းနာလုံဆောင်တဲ့အချက်တွေအကြောင်းကိုကျမ်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါဗျ။
Uran လူတိုင်းတွေကတယောက်ချင်းတယောက်ချင်းစီကလုံနိုင်တဲ့ကိစ္စတွေရှိသလိုနော်အဖွဲ့အစည်းတွေသက်ဆိုင်ရာဟိုကျမ်းမာရေးပြည်သူစောကြောက်ပေးတဲ့လူတွေနော်ဟိုသက်ဆိုင်ရာစီမံခန့်ခွဲသူတွေဘူဝါဒရေးဆွဲသူတွေကလုံမဲ့အပိုင်းတွေလည်းအများကြီးရှိပါတယ်အဲ့တော့ပြန်ပြီးတော့ပြောရလို့ရှိရင်အဓိကဆုံးအချက်ကကျွန်တော်လည်းပြောထားပြီးပြီတော်တော်တော့ကဒီဟိုပေါ့ဟိုဘုသက်ဆေးသုံးဆွဲနေမှုရော့ကြသွားဖို့ပဲเนาะပြီးတော့တော့ねတလွဲပဲတလွဲသုံးပြီးတော့သုံးတရာမလိုအောင်ကျွန်တော်တို့ဖန်တီးပေးရအောင်အဲ့တော့ခုလောလောဆယ်ကျွန်တော်တို့ဘာဖြစ်နေဆိုတာဒီဆေးကုသမှုနေပေမှာအရင်ပြုမှာကြည့်ကြပါဆေးကုသမှုနေပေမှာဘာကြောင့် antibiotic ကိုသုံးရလဲ antibacterial ကိုသုံးရလဲဆိုတော့ပိုးဝင်လို့ပဲကုသပိုးဝင်လို့เนาะကုသပိုးမဝင်အောင်ဆိုပြီးတော့မဝင်အောင်ဆိုပြီးတော့တချို့လူတွေကဆေးတွေကိုကြိုပေးနေကြတယ်မလိုသေးပဲနဲ့နော်မလိုသေးပဲနဲ့ကြိုပေးတာတွေရှိတယ်တခွဲအထောက်ထားတခွဲကအစစ်ဆေးထားတဲ့အဖြစ်မရှိသေးပဲနဲ့ကြိုပြီးပေးနေတဲ့ဥသားတွေနော်အဲ့လိုမျိုးတွေမလိုဘူးနောက်တစ်ခါဒီဥပမာဘလော့ထည့်အောင်ဆိုးရဲဆိုလို့ကျင်ဥပမာကျွန်တော်တို့ခုလောလောဆယ်ဖြစ်နေတဲ့ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ် COVID-19 ဖြစ်တဲ့ခါကျတော့ဆေးရုံတက်တယ်နော်ဆေးရုံကူတယ်ဆေးရုံတက်ကူရတဲ့ခါကျတော့ COVID-19 virus ပိုးသက်ဆေးကိုလည်းပေးတယ်ဒါအပြင်ကျွန်တော်တို့သိပါတယ် secondary infection လို့ခေါ်တယ်နော်အဆုတ်သေးကိုနောက်ထပ် bacteria ပိုးထပ်ဆုတ်မျောချင်းမပြုတ်နိုင်အောင်ဆိုပြီးတော့ antibiotic တွေသုံးရတယ်ပဋိဇီဝဆေးတွေ antibiotic တွေသုံးရတယ်အဲ့ဒီဆေးဝါးသုံးဆဲမှုတွေကိုခုလေ့လာကြည့်တဲ့ခါကျတော့နော်မကြာသေးမီကထွက်လာတဲ့သူ့စင်တဲ့လုပ်ငန်းတွေရအဲ့လိုပေးခဲ့တဲ့ဒီ antibody ပေးခဲ့တဲ့ဖြစ်စဉ်တွေအားလုံးကဒီတက်တဲ့လူနာတွေရဲ့82ရာခိုင်နှုန်းထောင်ပေးကြတယ်နော်ဒီဆေးကြောင့် COVID-19 ဖြစ်လို့ဆေးရုပ်တက်လို့ရင်အဲ82ရာခိုင်နှုန်းက antibody လို့ပေးခါရတယ်နော်နောက်တစ်ခါအဲ့ဒီတည်းကမှတကယ်လိုတဲ့အဥ္စာကိုပြန်ပြီး analyze ပြန်လုပ်ကြည့်တဲ့ခါကျတော့ 6.9 နော် 6.9 ရာခိုင်နှုန်းပေါ့900ရာခိုင်နှုန်းလောက်ကပဲ antibody ပေးဖို့လိုတဲ့ case တွေဖြစ်နေတာတွေ့ရတယ်ကျန်တဲ့လူနာတွေကဟုတ်ပေါ့မလိုဝင်နဲ့ပေးတာဟောအဲ့နေရာမှာ antibiotic တွေ abuse ပေါ့နော်တော်လဲသုံးနေတာဖြစ်နေပါတယ်နော်အဲ့လိုမျိုးတွေဖြစ်လေကျတော့လိုအပ်ပဲကြွတင်ပြီးပေးတဲ့အကျင့်ကိုကျွန်တော်တို့ပြင်ရဖို့လိုပါတယ်နော်နောက်တကဒီနော်နိုင်ငံနဲ့ကျွန်တော်နိုင်ငံအပေါ့မှာပဲလေဒီပဋိဇီဝဆေးဝါးအနုပဋိဇီဝဘုသက်ဆေးရဆရာဝန်ညွှန်ကြားချက်နဲ့နော် prescription ရေးပြီးမှလာရောင်းရတဲ့ဆေးဖြစ်တယ်သို့တော်လဲကျွန်တော်တို့နိုင်ငံတွေမှာအဲ့ဒီအပိုင်းကအားနည်းနေသေးတဲ့ခါကျတော့ဆေးရအလိုလိုဝယ်လို့ရတယ်ဝယ်တဲ့ခါကျတော့ဘရဂူသုံးလို့ရတယ်တချို့လူနာတွေကလည်းစာအုပ်လေးပါလဲဖတ်မယ်ခေပညာလေးပါလဲနည်းနည်းပါတိုက်မယ်ဆိုလို့ချင်းတစ်ခဏရှိပါလဲဆေးခါးကြီးကိုချထည့်လိုက်တာပဲနော်ဘယ်သူမှဆရာဝန်လည်းမတိုင်မနဲ့တော့ဘယ်သူမှလည်းမေးတော့ဥပမာဆက်ဆေးဆိုင်နေကျွန်တော်တို့မြန်မာနိုင်ငံမှာရှိတယ်နော်ဆေးရနေရာလဲအာဘာလိတော့လဲပါလားနော် antibody ဒါထောက်လိုက် tetracycline လေးထောက်လိုက်တကုတ်လိုက် amoxicillin လေးထောက်လိုက်ပျောက်သွားရမယ်ဆိုတော့အဲ့ဒါမျိုးတွေရှိသူကားစီးဖို့နော်တို့လိုပါတယ်အဲ့လိုမျိုးတွေကို prescription ရေးတဲ့ကိစ္စတွေကိုနှစ်ကြเนาะ law enforcement လို့ခေါ်လိုပါတယ်။နောက်တကနောက်ကျွန်တော်ပြောတဲ့အမှာဒိဋ္ဌံငွေပြည်ကျုပ်ရဲ့ငွေပြည်ဒါတွေကိုတုံးနေတဲ့ဥစ္စာကိုလည်းဒီပြည်သူကဥစ္စာစီတုံးနေတဲ့အချက်ကိုလည်းဟာသူတို့ရဲ့ဟာပေါ့လေ infection control เนาะအစားတွေကမဝင်အောင်တန့်ရှင်းမှုတည်ရမှုနော်ပတ်ဝန်းကျင်တန့်ရှင်းဒီကိုယ်ရေးတန့်ရှင်းတာလုပ်ခဲ့လို့ရှိကျင်းရင်အားရရဝင်စားအကြောင်းမရှိပါဘူးเนาะအဲ့တော့တနည်းအားဖြင့်ပြောရတော့ဒီ ဟိုပေါ့တန်ရှင်းရေးလုပ်တဲ့ဟိုထိန်းချုပ်တဲ့အင်ဖက်ရှင်ပေါ့နော်အင်ဖက်ရှင်ကွန်ထရိုးလုပ်ငန်းတွေကိုကောင်းကောင်းတန်ရှင်းရေးကောင်းကောင်းလုပ်မယ်ဆိုလို့ရှိရင်အားတွေကြာတာမှာဖြစ်ပါတယ်နောက်တကဒီဒီသူတို့ကိုယ်တိုင်ကလည်းယူနာတွေအဲ့ဒီဟိုမွေးမြူပိုင်ရှင်တွေကိုယ်တိုင်ကပဲရောဂါလည်းမဖြစ်သေးပဲနဲ့နော်သူတို့တရိတ်ဆန်တွေပိုးမဝင်အောင်လို့ရောဂါမပြောင်းလို့ဆိုတော့အန် ဒါတွေကိုလိုက်တာမယ်ဆိုလို့ရှိရင်ဒီစေရင်ပေါင်းပြတ်တော့ကျော်သွားတော့မှာပါ
ပရိနုဇီဝါဆေးရင်ပါမှုမဖြစ်အောင်ကာဝယ်တဲ့နေရာမှာကျမရဲ့ဝန်ထမ်းတွေကနေစပြီးနိုင်ငံတော်ရဲ့မူဝါဒရေးဆွဲတဲ့သူတွေအထိတာဝန်ရှိတယ်လို့ဒေါက်တာစီမန်ကပြောပါတယ်
။ဒီပရိနုဇီဝါပုဇတ်ဆေးရင်ပါမှုပြဿနာဆိုတာပါနော် AMR ပေါ့ဆိုတဲ့ပြဿနာတကယ်တော့ man made problem နော်လူတွေလုပ်တဲ့ပြဿနာနော်လူတွေကြောင့်လုပ်တာကိုယ်ကလုပ်တာမဟုတ်ဘူးနော်လူတွေကလုပ်တာအဲ့တော့လူလုပ်တဲ့ပြဿနာဖြစ်တယ်ဘယ်သူကအဓိကလုပ်တဲ့လူတွေဖြစ်နေတဲ့ဆိုတော့ဟိုဟောပေါ့ကံမကောင်းကောင်းလာနဲ့ပြောရမယ်ရှစ်ထိဆုံးကပါနေတာတော့စီဘက်ဆိုင်ရာတမွေဝဲတော့ပညာရှင်တွေပဲเนาะကျွန်မရေးပြီးရှော့ပြီးရောတော့ပြီးတယ်သူတို့ကနေပြီးတော့အဓိကကြပါတယ်เนาะသူတို့ကသူတို့စီကိုလာတဲ့လူနာတွေကိုပေးရှားရှား infection ကိုလုပ်မယ်เนาะပေးလို့ရမှန်မှန်ကန်ကန်တိတိကျကျပေးမယ်ဘလူးအရင်မပေးဘူးအလွန်ကြုံမတုံးဘူးเนาะနောက်တစ်ခါဘာမှ evidence မရှိသေးပဲနဲ့เนาะဓာခွက်ကအဖြေမရသေးပဲနဲ့မပေးဘူးဒီမှာလည်းတခုရှိတယ်တက္ကသိုလ်အဖြေတောင်းနေလို့ချင်းရောလူနာအသေးလေးဆိုပြီးအဲ့လိုမျိုးတွေရှိသေးတယ်เนาะအဲ့တော့ experience ရပါတော့အများကြီးတော့ဒါဟို sensitive ဖြစ်တဲ့ issue တော့ဖြစ်ပါတယ်เนาะအဲ့ဒီဥစ္စာဒါပေမဲ့သူတို့ကပြောရတာမရှောင်တာပြည်ပဆိုင်ရာပညာရှင်တွေကအထူးဆုံးကပါဝင်နေပါတယ်နောက်တစ်ခုကဆေးကုမ္ပဏီတွေလို့ပြောပါတယ်ဆေးကုမ္ပဏီတွေကသူတို့ဆေးပေါထုတ်လို့ချင်တယ်အစ်တစ်ထွက်ချင်တယ်သူတို့ပတ်စံရတယ်ဘုံငွေတိုးတယ်ဆိုတော့သူက sponsor လုပ်တာတွေများတယ်သူတို့ဆေးလေးသုံးပေပေါင်းဆရာเนาะကျွန်တော်တို့တခုဆရာဝင်ကြီးတွေကိုသူတို့အစ်တစ်ထွက်လိုက်တဲ့ဒီပတိစီကဟိုဆေးအစ်တတွေကိုသုံးပြီးပေါင်းဆိုင်လာပေးတယ်အဲ့တော့ဒီဆရာကြီးကလည်းဆေးကိုသုံးပေးတယ်သုံးပေးရင်သုံးပေးရင်လည်းဟိုတကယ်လိုလားမလိုလားမသိသေးဘဲနဲ့ပတိစီကဆေးအစ်တတွေသုံးနေပြီးသားဖြစ်တယ်เนาะအဲ့ဒီအခြေအမြင်ကလည်းဒါဆေးကုမ္ပဏီတွေကို blame လုပ်တဲ့သဘောပါနောက်တစ်ခုကကြတော့ဘာတွေပဲဘလောက်လို့လို့နိုင်ငံတော်ရဲ့ဘူဝါဒရေးဆွဲသူတွေရဲ့အခန်းကဏ္ဍเนาะဘူဝါဒရေးဆွဲသူတွေရလာရင် law and regulation အသေးစားချမှတ်ထားမယ်เนาะနော် prescription drugs only လေနော်ဝယ်ပြီးတော့ဥပမာဥစားကိုဟိုဆရာဝန်ညွှန်ကြားတဲ့သုံးအမယ်ဆေးတွေကိုလူတွေကဝယ်ရရနေတဲ့ပြဿနာတွေနော်အဲ့လိုမျိုးတွေကိုထိ ंछ ုပ်ပေးရမယ
်ပရိနုစီဝါဆေးရင်ပါမှုမဖြစ်အောင်ကာဝယ်တဲ့နေရာမှာတာဝန်ရှိတဲ့သူအသီးသီးကလိုက်နာလှုပ်ဆောင်တဲ့အချက်တွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့ဘော
ဒေါက်တာတန်းစွာတင်ဆက်ပေးခဲ့တဲ့လူဒုနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဆက်ပြီးတော့ဦးကျော်စန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။မြမနိုင်ငံမှာအခြေခံအားဖြင့်ပြည်တွင်းစစ်ဖြစ်နေပြီးအခုအကြက်တဲဟာလူလက်ရေးပြီးချိန်ကစလို့ဇက်တိုက်ဖြစ်လာခဲ့တဲ့အကြက်တဲတွေထဲမှာအဆိုးရွားဆုံးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုံနူးဆောင်ပေါမောက်ခဒေးဗစ်စတိန်ဘတ်ကဆိုပါတယ်။ဒီအခြေအနေမှာမြမနိုင်ငံအတွက်မျောလင့်ချက်ဟာမျိုးဆက်သစ်လူငယ်တွေပဲဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့သူတို့ဖော်ဆောင်လာမဲ့အပြောင်းလဲကိုသူအသက်ထင်ရှားရှိနေတော့မြင်တွေ့ရတော့မှာမဟုတ်ဘူးလို့အသက်62နှစ်ရှိနေပြီဖြစ်တဲ့ပေါမောက်ခါကြီးကပြောပါရယ်။ဦးကျော်စန္ဒာကဆက်သွယ်မေးမြန်းထားပါရယ
်။ပေါမောက်ခါစတိုင်ဘတ်ကဆရာကြီးကမြန်မာနိုင်ငံအကြောင်းကိုလေးလာသုရေသနာပြုခဲ့တာစောင့်ကြည့်ခဲ့တာရာဇဝတ်ကိုအများကြီးကြော်ခဲ့ပါပြီ။အဲဆရာကြီးလေးလာခဲ့တဲ့သပိုင်းတစ်ချောင်းမှာဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့အကြက်တဲတွေနဲ့
There is a continuing crisis in Burma. The crisis has existed almost since one kind of crisis since independence, whether it is minority or communist rebellion.
Dari ha de se de phit la de ajat de ri phit par de. Lu lai ye ya bi chin ga sa bi ajat de ri ga ta khu mo ho ta khu shi la ga da ba.လူနည်းစုတွေနဲ့ကွန်မြူနစ်တွေရဲ့ပုံကံမှုတွေဆက်အာဏာရှင်စနစ်တွေလူမှုအတိုင်းဝိုင်းပြိုကွဲရတာတွေဒါတွေဟာတောင်းလျှောက်ဖြစ်လာခဲ့တဲ့ပြဿနာတွေပဋိပက္ခတွေပါဒါတွေကအထူးဝမ်းနည်းစရာကောင်းပါတယ်တကယ်တော့ပြည်သူတွေဟာတိုင်းပြည်အတွက်လုံခြုံဆောင်ရွက်နိုင်မဲ့အလားအလာအများကြီးရှိပါတယ်အခုတော့အဲ့ဒီအလားအလာတွေစွန့်ရည်တွေကိုလုံခြုံပြသခွင့်မရကြပါဘူ
းဆိုတော့အဲ့ဒီတော့ငါဖြစ်ခဲ့တဲ့အကြက်တွေဟာအခုဖြစ်နေတဲ့အကြက်တဲတွေတဲ့ပူပြီးဆိုးရွားခဲ့တယ်လို့များဆရာကြီးပြောလို့ပါလားဒါပေမဲ့အခုခါကပူပြီးတော့ဆိုးရွားပါလားကျွန်တော်သိချင်တယ်
this current crisis, there's been as bad, yes.
အခုကြည့်နေတဲ့အကြံတဲကဆိုးပါတယ်1988မှာလေအဲ့ဒီခေတ်ကကြောင်းမဲ့ဖွယ်ခေါင်းပါတယ်1962တုန်းကဒီလောက်မဆိုးရခဲ့ပါဘူးတည်ဆုံးရသူတယောက်ပဲရှိခဲ့တာပါ1988တုန်းကဘလောက်တည်တယ်ဆိုတာအတိအကျမသိခဲ့ရပေမဲ့နောက်ပိုင်းသိရတာက3000ကျော်ဖြစ်ပါတယ်အဲ့ဒါကပဲအတော်ဆိုးရွားတဲ့ကြောင်းမဲ့ဖွယ်ရာဖြစ်ရပါအဲ့ဒါဟာမောင်မြင်ခဲ့တဲ့ပြည်သူတော်လှန်ရေးတရက် Fair Revolution ဖြစ်ပါတယ်အခုလောလောဆယ်မှာတော့အခြေခံအားဖြင့်ဒီရင်းစစ်ဖြစ်နေပါပြီ။ဒီပဋိပက္ခဟာရေရှည်ဆက်လက်ဖြစ်သွားမယ့်အခြေအနေရှိနေပါတယ်။အဲ့ဒီအချက်ကြောင့်အခုလက်ရှိအကြက်တဲဟာအစိုးရအဆုံးအကြက်တဲဖြစ်နိုင်ပါတယ်
။ကျန်းနိုင်ငံတချို့မှာလည်းလွတ်လပ်ရေးရပြီးခါစားမှာဒီလိုအကြက်တဲတွေအနေနဲ့အများဆိုသလိုရှိခဲ့တဲ့ပဋိပက္ခတွေပြည်တွင်းစစ်တွေရှိခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နောက်ပိုင်းမှာတော့တဖြည်းဖြည်းအတော်အသင့်ပြည်လည်မှုရရှိသွားရတယ်လို့ထင်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့ကဘာပေါ်မှာကိုအစီလျားဆုံးစက်တန်းအစီကြဆုံးပြည်တွင်းစစ်လို့သတ်မှတ်နေရတဲ့အစဉ်တီဖြစ်နေပါတယ
် Well because the country wasn't a country it wasn't I mean it was a kind of state
ဘာလို့လဲဆိုရင်တိုင်းပြည်ကတိုင်းပြည်မဟုတ်ပါဘူးဥပဒေအရတည်ရှိနေတဲ့နိုင်ငံတော်တစ်ခုတော့ဟုတ်ပါတယ်ဒီဒေသကိုဗြိတိရှားတို့က1939အထိကာလကြာရှည်အိန္ဒိယနဲ့တွဲထားခဲ့ပါတယ်နောက်ဆုံးလွတ်လပ်ရေးရလာပါတယ်ဘူဂျောအောင်ဆန်းနဲ့1949ပင်လုံညီလာခံကျင်းပပြီးရရှိခဲ့တာဖြစ်ပါတယ်။တကယ်တော့တိုင်းပြည်တစ်ခုနိုင်ငံတစ်ခုတကယ်မဖြစ်ခဲ့ပါဘူး။လူတွေမှာမဖြစ်နိုင်တဲ့မျှော်လင့်ချက်ကိုစီရှိနေခဲ့ပါတယ်။တိုင်းသားလူမျိုးစုတွေရဲ့မျှော်လင့်ချက်ဥပမာကရင်တိုင်းသားတွေရဲ့မျှော်လင့်ချက်တွေရှိနေသလိုနောက်တခါနိုင်ငံရေးသမားတွေရဲ့မျှော်လင့်ချက်ဥပမာကွန်မြူနစ်ပါတီနှစ်ခုရှိခဲ့ပါတယ်။အဲဒီတော့ငါအခြေအနေဟာဖက်ဒရယ်နိုင်ငံတစ်ခုတောင်မကပါဘူး။ပြိုကွဲနိုင်တဲ့အခြေအနေများစွာရှိနေပါတယ်။တတိုင်းပြည်တနိုင်ငံတည်းအတူတကွဆိုတာမျိုးမဟုတ်ပဲငါတို့အားလုံးဟာအတူတူဖြစ်တယ်တပေါင်းတစည်းပဲဖြစ်တယ်ဆိုတော့ခြုံငုံယူဆချက်လည်းမရှိခဲ့ကြပါဘူးတခြားနိုင်ငံတွေမှာလည်းဘယ်သူအာဏာရရှိသင့်တယ်ဆိုတာနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်ဒါပေမဲ့ identity တူညီမှုရှိကြပါတယ်ဒါပေမဲ့မြန်မာပြည်မှာကြတော့ငါကရှမ်းငါကဗမာငါကကရင်စသဖြင့်ခံယူကြပြီးအားလုံးတပေါင်းတစည်းတည်းပဲငါတို့ဟာလည်းအားလုံးတွေကအစိပ်ပိုင်းတစ်ခုတည်းဖြစ်တယ်ဆိုတော့ခံယူချက်မရှိခဲ့ကြပါဘူး
။ဆရာကြီးပြောသလိုအဲ့လိုအကွဲကွဲအပြဲပြဲဖြစ်နေရတာဟာတစိ့တေသအဖြစ်ဒါဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးစနစ်ကြောင့်လို့ဆိုရင်မှန်ပါလား
။ Partly the British have much to complain about they I mean much to complain about but
တစိ့တေသအဖြစ်မှန်ကန်ပါလေ။သူတို့လုတ်ကန်ခဲ့တာမှားယွင်းတယ်ဆိုတာတေးချာပြောရမှာဖြစ်ပါလေ။ဒီအတွက်တန်တရားဖြစ်เสียမှရှိပါဘူး။သူတို့ဟာမြန်မာကိုအိန္ဒိယရဲ့အစိပ်ပိုင်းတစ်ခုအဖြစ်အုပ်ချုပ်ခဲ့တယ်။ပြီးတော့မြန်မာနိုင်ငံမှာလည်းအိန္ဒိယပုံစံတွေကိုသွတ်သွင်းခဲ့တယ်။အဲ့ဒီပုံစံဟာမြန်မာနိုင်ငံနဲ့အမှန်တကယ်ကန့်ညီခြင်းမရှိပါဘူး။နောက်ပြီးတော့သူတို့ဟာတိုင်းပြည်ကိုအပိုင်းပိုင်းခွဲခြားခဲ့တယ်။ဒါကလည်းအမှန်ပါပဲ။မြန်မာနိုင်ငံအတွက်အမှန်တကယ်လှုပ်ဆောင်တင်တာကိုမလှုပ်ဆောင်ခဲ့ပါဘူး။သူတို့ဟာဥရောပကိုဆန်စပါးနဲ့ကုန်ကျန်းပစ္စည်းတွေတင်ပို့နိုင်ဖို့အတွက်ပဲအလေးထားလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ
်။ဟုတ်ကဲ့ဒီညမှာလည်းကျန်ဗြိတိရှ်ကိုလိုနီတွေဟာမြန်မာနိုင်ငံလောက်စူးစူးဝါဝါဖြစ်တာတွေမတွေ့ရဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးထင်ပါတယ်လွတ်လပ်ပြီးကစားအကြက်တဲတွေပြည်လဲပြီးတော့တိုးတက်နေတဲ့နိုင်ငံတွေလည်းအများကြီးရှိနေပါပြီအိန္ဒိယဆိုရင်လည်းပဲအခုအထိဒီမိုကရေစီရှင်သန်နေတဲ့ The biggest democracy in the world ဆိုပြီးတော့လက်မှတ်ထောင်နေတဲ့နိုင်ငံဖြစ်နေပါပြီကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့တကယ်တမ်းကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမတူကွဲပြားမှုတွေဘာသာရေးလူမှုရေးစီးပွားရေးအရာအကွဲအပြားတွေအများကြီးရှိရတယ်မြန်မာပြည်ထက်ပိုပြီးတော့များပါသေးတယ်မြန်မာကအိန္ဒိယလိုဘာကြောင့်ပြည်ပြည်လည်းလည်းမဖြစ်လာနိုင်သေးတာလဲခင်ဗျာ
That's true they have more varieties but there is a growing Indian nationalism which is very worrisome
အဲ့ဒါမှန်ပါတယ်သူတို့စီမှာအထွေထွေအပြားပြားတွေပိုများပါတယ်ဒါပေမဲ့အခုအခါအိန္ဒိယအမျိုးသားရေးဝါဒီကြီးထွားလာနေပါတယ်ဒါဟာအမှန်တကယ်ကိုစိုးရိမ်ပွေရာကောင်းပါတယ်ဟိန္ဒူလူမျိုးစုတွေဟာမွတ်စလင်လူနည်းစုတွေနဲ့အခြားလူနည်းစုတွေကိုစတင်ဖိနှိပ်ချုပ်ချယ်လာပါတယ်။ဆိုတော့အိန္ဒိယဟာလည်းတကယ့်နမူနာခေါင်းတစ်ခုတော့မဟုတ်ပါဘူး။သူတို့မှာပိုကောင်းတာကခေါင်းမွန်တဲ့ခေါင်းဆောင်မှုတာရှည်ရှိခဲ့တာပဲဖြစ်ပါတယ်။မြန်မာမှာကျတော့နိုင်ငံတစ်ခုအနေနဲ့တည်ရှိလာခဲ့ပေမဲ့အာဏာဆိုင်ရာခိုင်မာတဲ့အဆောက်အုံဆိုလို့မရှိသလောက်ဖြစ်ခဲ့ပါတယ်။လွတ်လပ်ရေးမတိုင်ခင်ဘီရင်ကန်အတိုင်းမင်းကန်ကောင်စီဆိုတာရှိခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့အာဏာမရှိခဲ့ပါဘူး။ခိုင်မာတဲ့အဆောက်အုံ institution ရဲ့လို့မရှိခဲ့ပါဘူးဒီတော့တိုင်းပြည်ကိုတပေါင်းတစည်းတည်းထိန်းထားနိုင်မယ့်အရာ မရှိဖြစ်ခဲ့ပါတယ်အခုဒေါ်အောင်ဆန်းစုကြည်ကိုထောင်ဒဏ်နှစ်နှစ်ချမှတ်လိုက်တာကိုကြည့်ရင်လဲ Independent Judiciary လွတ်လပ်တဲ့တရားစီရင်စနစ်ဆိုတာလည်းမရှိပါဘူးဒီလိုအုပ်ချုပ်ရေးရန်တရားလက်အောက်ကကင်းလွတ်တဲ့တရားစီရင်ရေးရန်တရားမရှိခဲ့တာကလည်း1963ခုနှစ်ကစတင်လာခဲ့တဲ့အခြေအနေပါအစိုးရနဲ့ဆန့်ကျင်မဲ့မလုပ်နိုင်ပါဘူး Separation of Powers အာဏာသုံးရက်ကိုတည်ကြားခွဲထားတာအဲ့ဒီ1963ခုနှစ်ကစလို့မရှိခဲ့တော့ပါဘူးအားလုံးဟာထင်တိုင်းကျဲလာခဲ့တာအာဏာရှင်ဆန်းဆန်းလုပ်လာခဲ့တာဖြစ်ပါတယ်သဘောကွဲလွဲမှုတွေကိုငြင်းငြမ်းစွာအပြေရှားဖြေရှင်းတာမရှိခဲ့ပါဘူးကြေးရွာအဆင့်လောက်မှပဲရှိကောင်းရှိပါမယ်ဒါပေမဲ့နိုင်ငံတော်အဆင့်မှာတော့မရှိပါဘူ
းဆိုရင်အခုကျွန်တော်သိချင်တာကတော့မြန်မာနိုင်ငံမှာဒီလိုအကြက်တဲတွေကယုံထွက်နိုင်ဖို့အတွက်ဘယ်လိုအခြေခံလူအချက်တွေရှိနေပါလဲခင်ဗျာ
ဟာ If we had the answer to that we would be solving the problems
အာဒီမေးခွန်းအတွက်အဖြေရှိထားရင်တော့ကျုပ်တို့ကဒီပြဿနာကိုဖြေရှင်းနိုင်ရောပေါ့ဗျာအခုအခါမှာတော့စစ်တပ်ဟာဖောင်ဖြတ်ခဲ့ပြီအရသားတွေ NLD NUG စတာတွေကလည်းသူတို့နောက်ကတရားတွေကိုဖျက်ဆီးခဲ့ပြီးဒါကြောင့်အပေးယူလုပ်ပြီးအဖြေရှာဖို့ဆိုတာအင်မတန်ခက်ခဲသွားပါပြီအခုအချိန်တွေကအခက်ခဲဆုံးပါပဲဆိုတော့ကျွန်တော်တို့ဟာအခုအခါပြည်တွင်းစစ်တခုစတင်တာကိုတွေ့နေရပါပြီစစ်မျက်နှာတွေဖွင့်ပြီးရင်ဆိုင်တိုက်တာမျိုးမဟုတ်ပဲနေရာအနှံ့အကြမ်းဖက်မှုတွေတပ်ဖြတ်မှုတွေနဲ့ဖြစ်နေတဲ့ပြည်တွင်းစစ်ပါဆိုရင်ကြောက်လန့်နေမှုတွေလည်းအများပြားပါပဲဒါရီဟာတိုင်းပြည်ကိုလုံးဝအုပ်သုံးချုပ်ကျယ်ဟန်တားမှာဖြစ်ပါတယ်မင်းတို့ကမှစစ်စစ်ညှိနှိုင်းမဲ့သဘောကျွန်တော်မတွေ့မိပါဘူးစစ်တပ်ကောင်းဆောင်ဘက်ကအောင်ဆန်းစုကြည်ကိုမယုံဘူးသူမနဲ့ NLD ကလည်းစစ်တပ်ကိုမယုံကြည်ဘူးဆိုတော့ခင်ဗျားတွေ့ရမှာကဗယံဗရာဖျို့ဖျဲအခြေအနေတွေပဲဖြစ်ပါတယ
်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီပဋိပက္ခဖြစ်နေတဲ့ဘက်နှစ်ဖက်ကိုစပွဲဝိုင်းပေါ်ခေါ်ယူပြီးတော့စစ်စစ်ခိုင်းနိုင်မဲ့အလားအလာရောဆရာကြီးမြင်ပါသလ
ား That we would love to see that happen however we've seen that ASEAN
ပြည်မျိုးကိုကျွန်တော်တို့သိပြီးမြင်တွေ့ခြင်းပါလေဒါပေမဲ့အာဆီယံကအဲ့လိုမလုပ်နိုင်ဘူးဆိုတာကျွန်တော်တို့တွေ့ခဲ့ရပါပြီအာဆီယံကတနည်းနည်းနဲ့စ조사ပေမဲ့စစ်တပ်ကငင်းဆန်ခဲ့ပါတယ်အာဆီယံကလည်းစစ်တပ်ကိုလက်မခံခဲ့ပါဘူးမြန်မာပြည်သနာပြည်လဲရေးကုလသမဂ္ဂရဲ့အားထုတ်မှုကလည်းမအောင်မြင်ပါဘူးကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေကိုမြန်မာစစ်တပ်ကမယုံကြည်ဘူးဘာညာစသဖြင့်လုပ်တယ်ဆိုတော့သူတို့လည်းမြန်မာနိုင်ငံကိုသွားလို့မရဘူးမသွားနိုင်ဘူးဥရောပသမဂ္ဂ EU ကလည်း no ပါပဲဘာမှမလုပ်နိုင်ပါဘူးအမေရိကန်ပြည်ထောင်စုကိုလည်းစစ်တပ်ကမယုံကြည်ပါဘူးသူတို့ကတရုတ်ကိုတောင်မယုံကြည်ပါဘူးဂျပန်ကမစ္စတာဆာဇာကာဝါကတော့ရခိုင်အရေးမှာနည်းနည်းဝင်ရောက်စ조사ကြည့်ပါတယ်အဲ့ဒါလည်းခိုင်ခိုင်မာမာမရှိပါဘူးဆိုတော့ဒါရီအလုံးအတွက်လွယ်ကူတဲ့အဖြစ်ကျွန်တော်မမြင်မိပါဘူ
းအခုစစ်တပ်ရဲ့အနာသိမှုကိုလုံးဝလက်မခံနိုင်ဘူးဆိုပြီးလက်နက်ကိုင်တိုက်နေတဲ့လူတွေအထူးသဖြင့်လူငယ်တွေဒီ music တွေနဲ့ပတ်သက်ပြီးဆရာကြီးကဘယ်လိုသုံးသပ်လိုပါလဲလွှမ်းခြုံသုံးသပ်ပြပါခင်ဗျာ
The younger generation is the hope. They are the hope because
music တွေဟာမျှဝင့်ချက်ပါပဲ။ဘာကြောင့်လဲဆိုရင်သူတို့ဟာကမ္ဘာတစ်ဝန်းကအယူအဆအမြင်သဘောထားတွေတရားမျှတမှုတွေရပိုင်권တွေအခွင့်အရေးတွေကိုဖတ်ရှုရယူနိုင်ကြပါတယ်။ဘာတွေလိုအပ်နေတယ်ဆိုတာသူတို့နားလည်သဘောပေါက်ကြပါတယ်။သူရဲ့လိုအပ်ချက်တွေကိုသူတို့အခုလက်ရှိမှာတော့လုံနိုင်တဲ့အခြေအနေရှိချင်မှရှိပါလိမ့်မယ်။ဒါပေမဲ့သူတို့ဟာအနာဂတ်ပါပဲ။အခုဖြစ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့ကနေတဆင့်ကျွန်တော်တို့နီးလန်းရှာကြရမှာဖြစ်ပါတယ်။သူတို့ရှုထောက်ကကြည်ပြီးဖြေရှင်းရပါလိမ့်မယ်။ဒါဟာလောလောဆယ်ဖြစ်လာမယ်လို့တော့မထင်ပါဘူး။ကျွန်တော်အသက်ရှင်နေစဉ်မြင်ရမှာတော့မဟုတ်တော့ဘူးဆိုတာတော့သိကြပါရစေ။ကျွန်တော်အနေနဲ့ကတော့ဆန္ဒပြုစူတောင်းယုံပဲလုပ်ခဲ့ပါမယ်။မြမလူအတိုင်းဝိုင်းတွေကလူတို့အားကိုးလောက်တဲ့ပုံကိုတပါပါတယောက်ယောက်ပေါ်ထွက်လာပြီးဒီလိုအင်မတန်ပြင်းထန်ကြီးမားတဲ့သဘောထားကွဲလွဲမှုကိုစိစက်ညှိနှိုင်းပေးနိုင်ပါစေလို့ပဲဆန္ဒပြုခဲ့ကြပါလေဗျာ
ဦးကျော်စန္ဒာရဲ့မြမအရေးတုံးတဲ့ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့အားကစားကဏ္ဍကိုနားဆင်ကြရအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ဥရောပချန်ပီယံလိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေနဲ့အဲ့ဒီပွဲစဉ်တွေအပေါ်အသင်းတွေရဲ့တုတ်ပြန်တန်တွေနဲ့ကမ္ဘာကျော်ဘောလုံးသမားကြီးမာရာဒိုနာရဲ့နာယီပြန်တွေ့တဲ့အကြောင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
်ဥရောပချန်ပီယံလိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်ပေါ်လာပါပြီဆွစ်ဇာနိုင်ငံနီယွန်မြို့ကဥရောပဘောလုံးဖွဲ့ချုပ်မှာဒန်လန်နေကမဲနိုင်ခဲ့ကြတာမှာအမားရွံ့နေဖြစ်ခဲ့တာကြောင့် ပွဲစဉ်တွေထွက်လာပြီးမှဒုတိယအကြိမ်အားလုံးအစ်စ်ကနေပြန်ပြီးတော့နိုင်ခဲ့ရပါတယ်။ဒါဟာယောဘဘောလုံးသမိုင်းမှာတော့ဂျုံတော့ဂျုံငယ်ဖြစ်ပျက်တစ်ခုလည်းဖြစ်ပါတယ်။ဘရောအကြိမ်နိုင်တာမှာမန်ချက်စတာယူနိုက်တက်နဲ့ PSG တို့တွေ့တာကြောင့်အားလုံးကမက်ဆီနဲ့ရိုနယ်ဒိုတို့ထိတိုက်တွေ့ကြလို့ဝဲကြီးပွဲကောင်းလို့ပြောနေချိန်မှာပဲဒါဟာမှားနေတာကြောင့်ပြန်ပြီးတော့အစာဆုံးမဲပြန်နိုင်ခဲ့ရပါတယ်။ပွဲစဉ်လေးပြန်ပြီးမဲနိုင်ခဲ့ရတဲ့အပေါ်မှာမန်စီးတီးနိပြဂေါ်ဒီယိုလာကတော့
No, it's going to happen again, so I think it's fair. So, it was a mistake that...
ဒါမျိုးတွေကထပ်လဲဖြစ်အောင်မှာပါ။ပြန်ပြီးမဲနိုင်တာမျှတပါတယ်။ဒါကမှားသွားတာမဟုတ်လား။ဒါမျိုးတွေကတခါတလေဖြစ်တတ်ပါတယ်။အထူးသဖြင့်ဘောလုံးမှာကစားသမားတွေနီးပြားတွေမှာဖြစ်တတ်တယ်လို့တခါတလေတော့လဲဥရောပဘောလုံးအဖွဲ့ချုပ်လည်းဖြစ်တတ်ပါတယ်။တန်တရာကြီးဖြစ်နေတာတည်းဆိုင်ရင်မဲပြန်နိုင်လိုက်တာကကောင်းပါတယ်ဒါကမျှတပါတယ
်ဒုတိယအကြိမ်မဲပြန်နိုင်ခဲ့တာမှာတော့မက်ဆီရဲ့ PSG ကရီယယ်မက်ဒရစ်နဲ့တွေ့မှာဖြစ်ပြီးမန်ချက်စတာယူနိုက်တက်ကတော့အက်တလက်တီကိုမက်ဒရစ်နဲ့ကစားရမှာပါဒါပြင်လက်ရှိဥရောပချန်ပီယံချယ်ဆီကပြင်သစ်ကလီလီနဲ့ကစားရမှာဖြစ်ပြီးတော့ဂျာမန်ချန်ပီယံဘိုင်းမြူနစ်ကရက်ဘောဆော့စ်ဘတ်နဲ့ကစားရမှာဖြစ်ပါတယ်ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးကတော့စပိုးတင်းလစ်ဘွန်လေအူးကအင်တာမီလန်Netherlands က Ajax က Benfica နဲ့တွေ့မှာဖြစ်ပြီး Ronaldo ရဲ့အသင်းဟောင်း Juventus ကတော့ Spain က Villarreal နဲ့ကစားမှာဖြစ်ပါတယ်။ဆိုတော့ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေနဲ့ပတ်သက်ပြီးအသင်းတွေရဲ့တုံ့ပြန်မှုတွေကရောဘယ်လိုရှိပါသလဲ။ Real Madrid အသင်းရဲ့ Director Emilio Butra Gueño ကတော့
Bueno, en primer lugar, si me permite, sí que queremos transmitir
ကျွန်တော်အနေနဲ့ပထမဆုံးပြောချင်တာကတော့တကဘာလုံးကဘောလုံးကိုချစ်တဲ့သူတန်းပေါင်းများစွာကြည့်နေကြတဲ့အချိန်မှာပဲဒီနေ့ဖြစ်သွားတာနဲ့ပတ်သက်ပြီးအယံအံ့ဩမိသလိုနားလည်ရလည်းခက်ပါတယ်မဲပြန်နိုင်တော့ကျွန်တော်တို့က PSG နဲ့တွေ့ရမှာပါနာမည်ကြီးတွေလည်းအများကြီးပါသလိုတကယ်တောင်းတင်းတဲ့အသင်းပါဒီပွဲကတကယ်ကိုပွဲကောင်းဖြစ်လာမှာပါဒါပေမဲ့တစ်ဆက်တည်းမှာပဲဒီပွဲကဘလောက်ခက်ခဲမယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ်
မယူသိန်းကောင်းဆောင်ဟောင်းလဲဖြစ်အသေးရဲ့တန်တမန်လဲဖြစ်တဲ့ Brian Robson ကတော့
Simeone we know he gets some really well organized Atletico they'll sit behind the ball and they'll be
Simeone ဟာအသင်းကိုတေချာစနစ်တကျပြင်ဆင်နိုင်တဲ့သူဆိုတာကျွန်တော်တို့သိပါတယ်သူတို့ကခံစစ်ကိုအထိုင်ချကစားလို့သူတို့ကိုဂိုးသွင်းဖို့ကတော်တော်ခက်ပါတယ်ဒါကြောင့်ဒီပွဲကတော့မန်ယူအတွက်အခြားပွဲတွေနဲ့မတူတဲ့စိန်ခေါ်မှုမျိုးပါသူတို့ခံစစ်ကတောင်းတင်းတဲ့အတွက်ကျွန်တော်တို့ရှေ့တန်းတွေနဲ့ကွင်းလယ်တိုက်စစ်ကစားသမားတွေအတွက်အဲ့ဒီပွဲမှာအကောင်းဆုံးရှိနေဖို့လိုပါတယ
်တခါလီဗာပူးအသင်းရဲ့တန်တမန်တဦးဖြစ်တဲ့အီရန်ရက်စ်ကလည်းအင်တာမီလန်နဲ့တွေ့မဲ့အပေါ်မှာ
Yeah I think it'd be an excellent tie No, Inter Milan, any Italian team you play is difficult.
Inter Milan နဲ့ဒီပွဲကတကယ်ကိုပွဲကောင်းဖြစ်မယ်လို့ထင်ပါတယ်။ဘယ်အီတလီအသင်းမှဖြစ်ဖြစ်ကစားရတာဖြစ်ပါတယ်။ Inter အသင်းကတော့သူတို့ရဲ့အမှတ်ပေးပွဲမှာအကောင်းဆုံးအနေထားမှာရှိနေသလို Liverpool ကလည်းတကယ်ကိုကောင်းပါတယ်။အဲ့တော့ဒီပွဲကတကယ်ကိုကြည့်ကောင်းမဲ့ပွဲပါ။ Liverpool ကအုပ်စုတော်က AC Milan နဲ့ကစားတာပြီး Milan မှာနိုင်တဲ့အတွေ့အကြုံရောက် Inter Milan မှာသွားကစားတဲ့အချိန်မှာလည်းအစင်းနဲ့ဖြစ်နေလိမ့်မယ်လို့ထင်ပါတယ
်ဒုတိယဆင့်ရှုံးထွက်ပထမအကြော်ပွဲတွေကို February 15, 16, 22, 23ရက်နေ့ဒီမှာကစားတော့မှာဖြစ်ပြီးတော့ဒုတိယအကြော်ပွဲတွေကတော့ March 8ရက်9ရက်15ရက်နဲ့16ရက်နေ့ဒီမှာကစားကြမှာဖြစ်ပါတယ်ဆိုတော့ဒီနေ့ပွဲမှာဘသူတွေဘူဆွဲဖို့ရောရှင်ပန်းအစားဆုံးဖြစ်နေပါတယ် Chelsea နဲ့ England အသင်းကောင်းဆောင်ဟောင်း John Terry ကတော့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ Chelsea နဲ့အတူဘိုင်းမြူနစ်လော်ဘူးနဲ့မန်စီးတီးတို့ပူဆွဲဖို့လာတာအကောင်းဆုံးဖြစ်တယ်ဆိုပြီးတော့ခံမှန်းထားပါတယ်ခင်ဗျာအခုခါတော့ကမ္ဘာကျော်ဘောလုံးသမားကြီးမာရာဒိုနာရဲ့နာရီကိုပြန်ရှာတွေ့ပြီဆိုတဲ့အကြောင်းကိုပြောပြကြပါမယ်မာရာဒိုနာကွယ်လွန်တာအခုဆိုရင်တစ်နှစ်ကျော်သွားခဲ့ပြီဖြစ်ပါတယ်ဒီချိန်မှာပဲတစ်ချိန်ကမာရာဒိုနာပျောက်သွားတဲ့နာရီကိုပြန်ပြီးတော့ရှာတွေ့လိုက်ပြီလည်းဖြစ်ပါတယ်မနိုင်ငံအနောက်မြောက်နယ်စပ်နဲ့တိတ်မဝေးတဲ့အင်းရနိုင်ငံအာတန်ပီနယ်ရဲကစေဘစကားမြို့မှာဒီဇင်ဘာ17ရက်နေ့ကအိန္ဒိယရဲတပ်ဖွဲ့တွေကရှာဖွေတွေ့ရှိခဲ့တာပါဦးလိုကုမ္ပဏီကမာရာဒေါနာအတွက်ဆိုပြီးတော့ဒီနာယီကိုတလုံးနဲ့တည်တံ့လုပ်ပေးထားတာဖြစ်ပြီးတော့သူ့ရဲ့တန်ဖိုးကတော့အမေရိကန်ဒေါ်လာ2000နီးပါးအိန္ဒိယရူပီငွေနဲ့ဆိုရင်တန်းခွဲလောက်ရှိတာပါဒီနာယီဟာအရက်စဘောများပြည်တော်စု UAE နိုင်ငံမှာရှိတဲ့ မာရာဒိုနာရဲ့အိမ်မိခံတစ်တာတွေကနေခုခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်မာရာဒိုနာအိမ်မှာအလုပ်လုပ်တဲ့အိန္ဒိယနိုင်ငံကဝါဇစ်ဟူစိန်းဆိုတဲ့သူကအဲ့ဒီနာယီကိုခိုးသွားခဲ့တာဖြစ်တယ်လို့လည်းဆိုပါတယ
် As per the available on internet around 15
internet ပေါ်ကမှတ်တမ်းတွေအရတော့ဒီနာယီဟာရူပီတန်တန်ခွဲအမေရိကန်ဒေါ်လာ19000ကျော်တန်ပါတယ်ဒါပေမဲ့ဒီနိုင်ကြီးကမာရာဒိုနာနဲ့ပဲဆိုင်ပါတယ်ဒါကြောင့်ဒီနိုင်ကြီးကိုကျွန်တော်ပဲဖြစ်ဖြစ်ဒါမှမဟုတ်အခြားဘယ်သူပဲဖြစ်ဖြစ်မရသင့်ပါဘူးဒါကလုံးဝတန်ဖို့မဖြတ်နိုင်ပါဘူ
းနောက်ထပ်အကစားသတင်းတွေမှာတော့ American Open Tennis Champion Emma Raducanu ဟာ COVID-19 ရောဂါပိုးကူးစက်ခံထားတဲ့အတွက်UAE နိုင်ငံအဘူဒါဘီမြို့မှာကစားမဲ့တင်းနစ်ပြိုင်ပွဲကိုမကစားနိုင်တော့ဘူးလို့ဒန်လာနေကပြောလိုက်ပါတယ်။သူ့အနေနဲ့ဒီပွဲမှာဝင်ကစားဖို့အတွက်အရန်မျောလင့်ထားပေမဲ့တန်ဆိုးစံနဲ့ပဲဗိုင်းရပ်စ်ကူးစက်ခံပြီးတဲ့နောက်ဒီပြိုင်ပွဲကိုဝင်ဖို့ရွှေ့ဆိုင်းလိုက်ရပါတယ်လို့ရာဒူကန်တွေကပြောလိုက်ပါတယ်ခင်ဗျာ။အခုနေ့ Formula 1ကားပြိုင်ပွဲတွေပဲမှာတော့ Red Bull တင်းက Max Verstappen ကအခုနေ့ကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်။ယူရိုနိုင်ငံမှာစနေနေ့ကကျင်းပတဲ့အဘူဒါဘီဂရန်ပရီဖော်မြူလာ1ကားပြိုင်ပွဲမှာသူကအနိုင်ရပြီးအခုနှစ်ဖော်မြူလာ1ကမ္ဘာချန်ပီယံဖြစ်သွားခဲ့တာပါဒီပွဲမှာနိုင်ငံမှာတော့ Verstappen နဲ့ Mercedes အသင်းက Lewis Hamilton တို့နှစ်ယောက်ဟာအမှတ်တူနေခဲ့ကြတာပါစနေနေ့ကအဘူဒါဘီပြိုင်ပွဲမှာတော့နှစ်ယောက်လုံးဟာအကျိတ်နဲ့ဖြစ်ခဲ့ကြပြီးတော့နောက်ဆုံးတစ်ပတ်မှာပဲ Verstappen က Hamilton ကိုကျော်တက်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအဲ့တော့ Verstappen ကစုစုပေါင်းအမှတ်395မှတ်ခွန်းနဲ့အမှတ်အများဆုံးရပြီးတော့ Formula 1ကမ္ဘာချန်ပီယံဖြစ်သွားခဲ့ပြီးဒါဟာသူ့အတွက်တော့ပထမဆုံးကမ္ဘာချန်ပီယံဆုကိုရရှိလိုက်တာဖြစ်တဲ့ဆိုတာသင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ပို့တဖူးညရဲ့နောက်ဆုံးရသတင်းအင်ဂျင်ချုပ်ကိုဦးတင်မောင်တန်ကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ဆောင်နိုင်ရေးအာဏာသိမ်းစစ်ကောင်စီတွေကိုထပ်ပြီးဖိအားပေးနိုင်မဲ့ခြေလှမ်းတွေကိုသမ္မတဂျိုးဘိုင်ဒန်ဆိုတာကလေ့လာသုံးသပ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ပေါ်ထူးနေမှာပြောလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိနိုင်အောင်လူပုဂ္ဂိုလ်တဦးချင်းအနေနဲ့ရောအစုလိုက်ဖွဲ့လိုက်ပါထပ်ပြီးအရေးယူနိုင်မဲ့နည်းလမ်းတွေကိုရှာဖွေမှာဖြစ်တဲ့အတွက်လာမဲ့သတင်းပတ်တွေကအလွန်အရေးကြီးတဲ့ကာလဖြစ်ပါလိမ့်မယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုသွားခဲ့တာပါနိုင်ငံပိုင်းရည်နာတဲ့သဘောအတန်းွေလုံကမြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တာမို့ဒီလုံငန်းပိုင်းကိုအေးအေးယူတန်ခတ်ဖို့လူခွေရေးအဖွဲ့အစည်းတွေတက်ချောက်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။ရည်နာလုံငန်းကဝင်ငွေတွေကမြန်မာစစ်ကောင်ဆောင်တွေစီရောက်သွားတယ်ဆိုပြီးပြည်သစ်ပိုင်း Total Swine Company မှာလုပ်ခဲ့တဲ့ဝန်ထမ်းဟောင်းတူက AP ကိုပြောကြပါတယ်။ရာသီဥတုအပြောင်းအလဲနဲ့ပတ်သက်ပြီးနိုင်ငံတွေကအေးအေးယူဆောင်ရွက်ကြဖို့ကိစ္စမှာအမေရိကန်နိုင်ငံကလည်းစုတူကောင်းပဲပါဝင်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကမလေးရှားလူငယ်ကောင်းဆောင်တွေနဲ့တွေ့တဲ့အချိန်မှာပြောကြားလိုက်ပါတယ်တရားရုံးကိုမထီမဲ့မြင်ပြုလိုက်တဲ့အတွက်ကြံနေတဲ့ပြစ်ဒဏ်15လထောင်မှပြန်နေဖို့တောင်အာဖရိကတရားရုံးချုပ်ကယခင်သမ္မတဂျက်ကော့ပ်ဇူဘာပေါ်ဆုံးဖြတ်ချက်ချလိုက်ပါတယ်စက်တင်ဘာလတုန်းကကျန်းမာရေးအကြောင်းပြချက်နဲ့မစ္စတာဇူမာကိုပြန်လွတ်ခဲ့တာမခိုင်လုံဘူးလို့တရားရုံးကဆိုပါတယ်မစ္စတာဇူမာဟာတေလောက်အောင်မကြမ်းမာနေတာဒါမှမဟုတ်မသွားမလာနိုင်တာမဟုတ်ဘူးလို့တရားရုံးကပြောပါတယ်ခင်ဗျာ
ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဥတည်မောင်တန်းကတင်ပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆက်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chester Moss နဲ့ Joe Gill တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလိမာကတင်ဆက်ပေးခဲ့တာပါ VOA American တဲ့ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြောင်းဝေးကွာလို့လိုရဆန္ဒပြေပါစေရှင်
This program has come to you from the Voice of America, Washington.